Welcome to the Voice of America in Burmese.
Washington Review American Tangani, Natanese October and say it. Ingani Menekin season ago, Namasano Jimen at Chamaigani Kunanaiti, Lainumita Nasseli listening as it did. Tainamita de Aguzerogani, Tolan Pini Wavi, Jama Kimutapa, Timenekin the Hindrigo, Ku Yen and Tuna to Pilta Pivami. American Tamara, you got with Chimpa Buddha, Sangarepe, Lurore Chima, Judy maybe get to Bonga than a Chishini Wavi. တနင်္ဂနွေနေ့တိုင်းတန်တဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ကျင်တဲ့ဂျိုးဘိုင်ဒန်ကရီပပ်ဘလစ်ကန်ပါတီကသမ္မတဒေါ်နယ်ထရမ့်တဲ့လူကြိုက်ပုံများနေတာတွေ့ရပါတယ်သူသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတထရမ့်တဲ့ကိုမှဓမ္မမဟုတ်ဆင်မှတ်လောက်တာနေတယ်လို့စစ်တမ်းတွေမှာဖော်ပြနေပေမဲ့သမ္မတထရမ့်ကတော့ဒုတိယတက်တန်းအတွက်သူပြ ဆယ်ယောက်ကြောင်နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမဲပြီးတဲ့နေ့ကျရင်မဲယုံတွေမှာတခြားမဲလာပေးသူတွေနဲ့ထိတ်တိုက်တွေ့ဆုံမှုကိုရှောင်ရှားချင်လာကြောင်ဖြစ်ကြောင်းမဲပေးသူတချို့ကပြောပါတယ်ဒီမိုကရက်တစ်ပါတီဝင်တချို့ကတော့သူတို့ဟာသမ္မတထရန့်ကိုဖျောက်ချဖို့အရင်ဆုံးလှုပ်ချင်လာကြောင်အခုလိုကြိုတင်မဲပေးတာလို့ပြောပါတယ်ရွေးကောက်ပွဲဆန်းစစ်လေးလာသူတွေကတော့ Republican အများစုဟာ American ပြည်အောင်စုရဲ့ပုံမှန်လိုရိုးလှုပ်ဆင်အတိုင်းရွေးကောက်ပွဲနေ့ရောက်မှသာလူကိုယ်တိုင်မဲပေးမယ်လို့ကြေညာထားကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့ရွေးကောက်ပွဲတွင်ကလည်းရွေးကောက်ပွဲအကျိုးစစ်တမ်းတွင်မှာ Trump က Democratic Party က Hillary Clinton ထက်လူကြိုက်နည်းပေမဲ့ Pennsylvania, Michigan နဲ့ Wisconsin အပါအဝင်အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမဲဆွယ်မှုတွေအပြင်းထန်လုပ်ခဲ့ပြီးတဲ့နောက်အနိုင်ရခဲ့တာဖြစ်ပါတယ် COVID-19 ကာဝယ်ဆေးကိုကမ္ဘာတလွှာဆင်းရဲချမ်းသာမရဖြန့်ဝေပေးနိုင်ရတဲ့ရည်ရွယ်တဲ့ COVAX အဖွဲ့အစည်းမှာပါဝင်လာတဲ့နိုင်ငံပေါင်းဟာအခုဆို184နိုင်ငံရှိလာပြီလို့ WHO အဖွဲ့အစည်းကတက်ဒရစ်ဂေဘရီယယ်လ်ဆက်ကတင်းနေလာနေမှာပြောပါတယ
် I'm pleased to announce today that now 184 countries
ကာဝယ်ဆေးဖြန့်ဝေပေးရတဲ့ကာဗီဆက်ပြီးနဲ့ WHO ရောဥဆောင်တဲ့ COVAX အဖွဲ့ထဲမှာအောက်တိုဘာ9ရက်နေ့မှာ182နိုင်ငံပဲရှိနေတာကလည်းအခုနိုင်ငံပေါင်း184နိုင်ငံရှိပြီလို့ကြေညာခဲ့တာပါရလာမယ့်ကာဝယ်ဆေးကိုဒန်းတွင်ကြီးများအမျှဝေပေးတာဟာကမ္ဘာလူမှုအတိုင်းဝန်းတစ်ခုလုံးအတွက်အန္တရာယ်မရှိအောင်နဲ့ကျန်းမာရေးစနစ်တွေတည်ငြိမ်မှုရှိလာအောင်ပြန်ကမ္ဘာစီးပွားရေးပြန်ပြောင်းလဲထူလာရေးအတွက်အမြင့်ဆုံးလုပ်နိုင်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်ဒါအပြင်ဒီကံရောက်တာမပြန့်ပွားအောင်ချမှတ်ထားတဲ့စီကံသတ်မှတ်ချက်တွေဖြည့်လျှော့ပေးလိုက်တာနဲ့တဟုန်လို့ပြန်ပြီးဖြစ်ပွားလာနိုင်နေဆိုတာကိုဒီဗိုင်းရပ်စ်ကသက်တည်ပြနေတယ်လို့ဆေးရုံတွေနဲ့ကျန်းမာရေးစနစ်တွေကိုပါချိန်ချောင်နေတယ်လို့ပြောပါတယ်။ကမ္ဘာတစ်လောကိုဗစ် -19 ကူးစက်ခံရသူဟာတနင်္လာနေ့မှာတန်း40ကျော်သွားပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။သေဆုံးရသူက 1.3 တန်းကျော်နေပါပြီ။အမေရိကန်နိုင်ငံဟာအကူးစက်ခံရသူ 8.3 တန်းနဲ့ကမ္ဘာမှာအများဆုံးဖြစ်နေပြီးသေဆုံးသူကလည်း 2,200 နီးပါးရှိပါတယ်။ပြင်သစ်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ထဲသမိုင်းဆရာလူခေါင်းဖြတ်တက်ခံခဲ့ရတဲ့နောက်အမုန်းပွားစီတဲ့ပြောကြားမှုတွေနဲ့ပတ်သက်ပြီးပြင်သစ်ပြည်ရေးဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေဆက်လုပ်နေပါပြီ။တောက်ကြံတဲ့အခင်းဖြစ်ပွားခဲ့တဲ့ကစပြီးကွန်ပျူတာအွန်လိုင်းမှာတွေ့ရတဲ့အမုန်းစကားပြောကြားမှုပေါင်း80ကိုစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်မွတ်စလင်အဖွဲ့အစည်း50ခုကိုပါစစ်ဆေးမှာဖြစ်ကြောင်းပြင်သစ်ပြည်ရေးဝန်ကြီးဂျန်နရယ်ဒါမနန်ကပြောပါတယ်။နိုင်ငံရန်သူတွေအတွက်တစ်မိနစ်တောင်ဆိုင်နေမှာမဟုတ်ကြောင်းဝန်ကြီးကတနင်္လာနေ့ Twitter မှာရေးပါတယ်။ပါရင်မျိုးဆင်ချေပုံအရကသူစာတင်တဲ့အလင်းလန်းကြောင်းနာမှာပဲတမိုင်းဆရာဆမ်မြူပတ်တီခေါင်းဖြတ်သက်ခံခဲ့ရတဲ့နောက်အမုန်းစကားနဲ့ခွဲခြားဆက်ဆံမှုတွေဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်သစ်နိုင်ငံတစ်လောမှာဖြစ်ပွားခဲ့တာပါ။ဆရာပတ်တီအတွက်ဂုဏ်ပြုမှတ်တဲ့အခမ်းအနားကိုတော့ဗိုလ်တဖူးနေမှာကျင်းပမှာဖြစ်ပါတယ်။ဖင်လန်ချင်းဆိုင် Nokia ကုမ္ပဏီကိုလောက်ကဘာပေါ်မှာပရမဇန်ဆယ်လူလာနက်ပေါ်ဆက်သွယ်ရေးကွန်ရက်တိဆောက်ဖို့အတွက်အမေရိကန်အာကာသစူဇန်လေးလိုင်းအဖွဲ့ NASA ကရွေးချယ်ခဲ့တယ်လို့ Nokia ကတင်းနယ်လာနေမှာပြောပါတယ်။ NASA ရဲ့ Artemis အစီအစဉ်ရလောက်ကဘာကို2024မှာလူသားတွေပြန်သွားနိုင်ရင်းနဲ့လောက်ပေါ်မှာရေရှည်အခြေချနေထိုင်ဖို့တိဆောက်ရေးတွေလှုံ့ဆော်ရမှာဒီဆက်သွယ်ရေးကွန်ရက်ထူထောင်ဖို့လည်းပါဝင်လာပါ။လူသားတွေလောက်ပေါ်ပြန်မသွားခင်အာကာသထဲမှာပရမဇန်ကျိုးမဲ့ Broadband ဆက်သွယ်ရေးစနစ်တက်ဆင်နိုင်ဖို့အတွက်2022မှာလမြန်ပြည်ပေါ်မှာတိဆောက်မှာဖြစ်ကြောင်း Nokia ကပြောပါတယ်။ Nokia ဟာ American နိုင်ငံ Texas အခြေစိုက်အာကာသယာဉ်တိဆောက်တဲ့ Intuitive Machines ပုဂ္ဂလိကကုမ္ပဏီနဲ့လက်တွဲလုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လာဆင်းရင်နဲ့ ဆက်တွေကွန်ရက်တက်ဆင်တဲ့ပစ္စည်းကိရိယာတွေကိုပို့ပေးမှာဖြစ်ကြောင်းပြောပါတယ်။လာပေါ်ရောက်သွားတဲ့ပစ္စည်းတွေကအလိုလျောက်တက်ဆင်ကြမှာဖြစ်တယ်လို့ LTE လို့ခေါ်တဲ့လာပေါ်ကပမာဆုံးဆက်တွေစနစ်ကိုထူထောင်ပေးမှာဖြစ်ကြောင်းလည်းနိုကီယာကပြောပါတယ်။ဒီကွန်ရက်ကနေအတန်နဲ့အမိန်ပေးထိန်းချုပ်တာ၊လာပေါ်သွားရင်တွေကိုအဝေးကထိန်းချုပ်တာ၊လမ်းညွန်တာနဲ့ HD video တွေထုတ်လွှင့်ပေးတာတွေပါဝင်ဆက်သွယ်ဆိုင်ရာချက်လက်မျိုးစုံကိုလုပ်ပေးနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 MHz ဘိုင်းလိုမီတာ40 kHz 9.3 MHz ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
။ကျွန်တော်ရမတော်မှာ VOA American တံရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုဒုတိယလိုင်းတာရှိနေတာကြောင့်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုတွေရှိနေတာကိုသိမြင်ကြောင်းနိုင်ငံတော်တာဝန်ပုဂ္ဂိုလ်တောင်ဆန်းစုကြည်ကတင်းနှာနေကပြောပါရယ
်အခုနိုင်ငံတော်ဘက်ကနေကြည့်လိုက်တဲ့အခါကျတော့ COVID ရောဂါဖြစ်စားနေနေကြာလာတာအထူးဖြင့်ဒီဒုတိယလိုင်းပေါ့နော်အဖြစ်ပြီးတဲ့နောက်မှာဆိုလို့ရှိရင်စီးပွားရေးအရာကျွန်တော်တို့ပြည်သူတော်တော်များများမှာရုံးကားရဲ့ဘဝရောက်လာပြီဆိုတော့ကျွန်တော်တို့သတိပြုမိပါတယ်။အဲ့ဒါတွေအတွက်လည်းနိုင်ငံတော်ကနေဘယ်လောက်ထိလုံနိုင်မလဲ၊ဘယ်လိုနည်းတွေနဲ့ပံ့ပိုးနိုင်မလဲဆိုတော့တစ်ချိန်လုံးမှစဉ်းစားပြီးတော့လိုရင်းလိုအပ်သလိုကျွန်တော်တို့တာဝန်တွေများဖြည့်ဆည်းပေးပါမယ်။ဖြည့်ဆည်းလည်းပေးနေပါတယ်။အဲ့တော့ပြည်သူတွေကလည်းတာမန်ဘဝလိုမဟုတ်ဘဲနဲ့အခက်အခဲတွေနဲ့ရင်ဆိုင်ရတာဟိုတော့တင်းကြီးခံပေးစေချင်ပါတယ်။ကျွန်တော်တို့မပစ်ထားပါဘူး။ဒါပေမဲ့ပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ဆိုလို့ရှိရင်ပိုပြီးတော့ဒီပြဿနာတွေကိုမြန်မြန်ဆန်ဆန်ကျော်လွှားနိုင်မှာဖြစ်ပါတယ်
။ COVID-19 ရောဂါဖြစ်ပေါ်မှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးအော်တိုဘလစကူရည်နေကပြည်သူတွေကိုအစီရင်ခံရမှာနိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်ပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာနောက်ထပ်1180အထိပြလိုက်တဲ့အတွက်စုစုပေါင်းကူးစက်သူ3,905ယောက်ရှိပြီဖြစ်ပါတယ်။အော်တိုဘလစကူရည်နေအတွက်ဓာတ်ခွဲနမူနာ19,104ခုကိုစစ်ဆေးကြတာမှာအခုတူကူးစက်သူ1100ကျော်ကိုထပ်ပြီးတွေ့ရှိတာပါ။ဒီကနေ့သေဆုံးသူက34ယောက်ရှိတဲ့အတွက်COVID-19 ကြောင့်သေဆုံးသူပေါင်း914ယောက်ရှိပြီဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပဋိပက္ခတွေဆက်လက်ပြင်းထန်နေတာနဲ့အမျှပြည်နယ်ထဲကျန်ရှိနေတဲ့ရိုဟင်ဂျာတွေကိုလူသားတိုင်းဖြစ်အသုံးချဖို့မြန်မာစစ်တပ်ရဲ့ပြစ်မှတ်ဖြစ်လာနေတယ်လို့ American အခြေစိုက် African Rohingya Union ကအော်တိုဘလ19ရက်နေ့တင်းလာနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အော်တိုဘလ9ရက်နေ့ကပူတီတောင်ဒေသမှာဖြစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲအတွင်းလက်ရစိုက်ခဲမှလုလုံနေတဲ့ရိုဟင်ဂျာကလေးနှစ်ဦးပါဝင်လူကြီးစုစုပေါင်း15ဦးကိုမြန်မာစစ်တပ်ကအာရမပေါ်တာဆွဲပြီးတိုက်ပွဲအတွင်းလူသားတိုင်းတပွဲအသုံးပြုခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။တစ်ဖက်အပြန်အလှန်ပြစ်ခတ်မှုတွေအတွင်းအသက်10နှစ်နဲ့17နှစ်အရွယ်ရိုဂျာကလေးတို့တည်ဆုံခဲ့တဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ရောအေးအဖွဲ့ကပါတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆက်ဆွဲပြောဆိုထားတယ်လို့လည်း African Rohingya Union ထုတ်ပြန်ကြမှာပါရှိပါတယ်။ဒါပြင်တော့မလာရွေးကောက်ပွဲမှာလည်းရခိုင်ပြည်နယ်မှာရှိနေတဲ့ရိုဂျာတွေမဲပေးခွင့်မရတဲ့အခြေအနေဟာအချိန်ကအရင်အတွက်တည်းနဆတူးများလာတယ်လို့ရိုဂျာတွေကိုကုစားပြုရှင်ပြိုင်မဲ့သူအများစုပါဝင်ခွင့်မရအောင်အစိုးရရဲ့ရွေးကောက်ပွဲကော်မရှင်ကပိတ်ပင်တရှိခဲ့တယ်လို့လည်းအဲ့ဒီထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေနေရပြန်ခေါ်ရေးအစီအစဉ်ကိုအားကျွမ်းမတက်ဆောင်ရွက်ခဲ့ကြောင်းနိုင်ငံတော်ပြည်ထောင်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတင်းနာနေကပြုလုပ်တဲ့၃နှစ်ပြည့် UEHRD ကော်မတီအခမ်းအနားအဖွဲ့ဗီဒီယိုမိန့်ခေါ်မှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လည်နေရချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD ကော်မတီစတင်ဖွဲ့စည်းပြီးချိန်မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံသဘောတူညီချက်တွေနဲ့အညီပြည်လည်လက်ခံရေးလုပ်ငန်းအတွက်အဆင့်အစ်ဖြစ်နေခဲ့တယ်လို့တော်ဆန်းစုကြည်ကပြောပါတယ်ပြန်လည်လက်ခံရေးစကန်တစ်ခုနဲ့ယာယီကြားစကန်တစ်ခုကိုအချိန်တိုအတွင်းအပြည့်လုံနိုင်ခဲ့ကြောင်းလည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာညင်းကြမှုတည်ငြိမ်မှုတိစောက်ရေးလုပ်ငန်းတွေအထူးလိုအပ်နေတယ်လို့လည်းတောင်ဆန်းစုကြည်ကသူ့ရဲ့ဗီဒီယိုမိန့်ခေါ်မှာဝန်ခံပြောဆိုခဲ့ပါတယ်။မြန်မာဆွေရကရူဂျာ၃လုံးကိုလက်ခံပဲဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါတယ်ခင်ဗျာ။နိုဘာရွေးကောက်ပွဲဝင်မဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်းတုံးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားကြောင်းရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကအတည်ပြုကြေညာခဲ့ပါတယ်။အမျိုးသားကိုယ်စားလှယ်လောင်းတုံးနဲ့အမျိုးသမီးကိုယ်စားလှယ်လောင်းနှစ်ဦးကို9ရက်ကြာဖမ်းဆီးထားပြီး AA အဖွဲ့ကတင်းနာနေကအွန်လိုင်းကတဆင့်သူတို့တွေရဲ့ပုံကို NLD ပုံတစည်းတွေနဲ့အတူထုတ်ပြန်ပြသပြီး အတည်ပြုလိုက်တာလည်းဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့သုံးပတ်သာလိုတဲ့အချိန်မှာအီအဖွဲ့ရဲ့လက်နက်ကင်တပ်တွေကတိုက်ပွဲတွေနဲ့ကင်းလွတ်လေရှိတဲ့ရခိုင်ပြည်နယ်တောင်ပိုင်းကတောင်ကုန်းမြို့မှာပြုလုပ်နေတဲ့ NLD ပါတီရဲ့မဲဆွယ်ပွဲတစ်ခုကိုပူရဲဦးနဲ့ကတွားရောက်ပြီးကုစလဲလောင်းတွေကိုဖမ်းဆီးလိုက်တာပါ။ဖမ်းဆီးချိန်တွင်မျက်မြင်သက်သေတူလည်းဖြစ် NLD ပါတီကိုထောက်ခံသူလည်းဖြစ်တဲ့တန်းစင်ဖြိုးကသူနဲ့အတူအမျိုးသားမျိုးသမီး၁၀ယောက်လောက်ကိုအီအဖွဲ့ကရိုက်နှက်ပြီးတစ္ဆာပေါက်တွေအဖြစ်ခေါ်ပြီးတဲ့နောက်ဦးမင်းအောင်ဒေါ်ဒီဒီမင်းမြင့်နဲ့ဒေါ်ချစ်ချစ်ချောတို့ကိုဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း AFP သတင်းဌာနကိုပြောပါရယ်။အီလက်နက်ကိုင်အဖွဲ့ကအောက်တိုဘာလ19ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ရင်းချင်းတောက်ဆိုတာကြောင်းဖမ်းဆီးခံထားရတဲ့ចောင်းသားတွေကိုအစိုးရကပြန်လုပ်ပေးမယ်ဆိုရင်သူတို့ဖမ်းဆီးထားတဲ့ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လုပ်ပေးမယ်လို့ဖော်ပြထားပါရယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညင်းကတော့ပျောက်ဆုံးသွားတဲ့ကိုယ်စားလှယ်လောင်းတွေအတွက်အလွန်စိုးရိမ်မိတယ်လို့ AFP သတင်းကိုပြောပါရယ်။ရန်ကုန်မြို့ကအမေရိကန်တိုင်ဝမ်ကလည်းကိုယ်စားလှယ်လောင်းတွေကိုဖမ်းဆီးတဲ့အတွက်စိုးရိမ်မိကြောင်းနဲ့ရွေးကောက်ပွဲကာလမှာကိုယ်စားလှယ်အလုံးဘီကင်းစွာနဲ့မဲဆွယ်နိုင်တယ်လို့လည်းပြောပါရယ်။ပြည်နစ်တိုင်ဝမ်ကတော့အခုလိုဖမ်းဆီးထိန်းသိမ်းတာကိုပြစ်တင်ရှုတ်ချလိုက်ပြီးကိုယ်စားလှယ်သုံးဦးကိုဘီကင်းလုံခြုံစွာပြန်လုပ်ပေးဖို့ကိုတောင်းဆိုလိုက်ပါရယ်။ပြည်ခဲ့တဲ့လကဝန်ကြီးချုပ်အဖြစ်တာဝန်ယူခြင်းကစပြီးပထမဆုံးနိုင်ငံခြားခီးစဉ်အဖြစ်ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါဟာဗီယက်နမ်နိုင်ငံဟနွိုင်းမြို့ကိုတနင်္လာနေ့ကရောက်ရှိလာခဲ့ပါရယ်။ဗီယက်နမ်မှာရောက်ရှိနေစမှာပြည်နိုင်ငံဆက်ဆံရေးကိစ္စနဲ့စီးပွားရေးနဲ့လုံခြုံရေးအားကောင်းခိုင်မာစေရေးကိစ္စတွေသဘောတူညီချက်တွေရရှိခဲ့တဲ့အပြင်ဂျပန်နိုင်ငံရဲ့စစ်ပစ္စည်းတွေနဲ့ဤပညာတွေကိုဗီယက်နမ်နိုင်ငံကိုတင်ပို့ပေးမယ်လို့လည်းဆူဂါကပြောပါရယ်
။ဘိုးရင်ဆိုပြီးရှင်ဂျူစီတန်ကျိုတဲ့မို့
အခုလိုဂျပန်စစ်ပစ္စည်းတွေနဲ့ဤပညာကိုဗီယက်နမ်နိုင်ငံကိုလွှဲပြောင်းပေးဖို့မူအားဖြင့်သဘောတူညီကြလိုက်တာဟာတနင်္ဂနွေလူယူရေးကဏ္ဍမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းဗီယက်နမ်ဝန်ကြီးချုပ်ငူဟီရှွမ်ဖုန်နဲ့တွေ့ဆုံဆွေးနွေးပွဲအပြီးတရစ္ဆာန်ရှင်းလင်းပွဲအပြီးမှာဝန်ကြီးချုပ်ဆူကာကပြောတာပါဒေသတွင်းတရုတ်နိုင်ငံကစီးရီးယားတိုးချဲ့နေမှုကိုဒီဇိုင်းမှန်မှန်လှုပ်ဆောင်နေချိန်မှာအခုလိုသဘောတူညီကြတာလည်းဖြစ်ပါတယ်ဒီကနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။စီရေးကျင်းမာမှုတွေကြောင့်မြန်မာအခြေအနေမတည်မငြိမ်ကြုံနေရတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့အမျိုးသမီးတစ်ယောက်ကလည်းလက်နက်ကင်တချို့ကခိတ္တဖမ်းဆီးထားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါကယောဂကာလနဲ့ရွေးကောက်ပွဲတွေကျင်းပဖို့ရှိနေချိန်မှာတပတ်သက်ပြည့်ကတ်ရစေးကြီးကြီးညာချက်တွေကိုတမ်ရောကကတိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါတတန်းထက်တိုးကြပေမဲ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်ဒီရက်ပိုင်းတွင်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားမှုအခြေအနေကို TNLA ကတအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ
်မင်းလေးကတော့ဒီနမ်ဆန်မြင့်နဲ့လက်တွေ့ရောအရမဒီပန်ဆန်တောင်းခေါ်ရတော့အဲ့မှာတော့တိတိမှုအခဏလေးဖြစ်တယ်။ငါမနည်းလို့ပဲဒီနေ့ကပါမရမရှိဘူးထိတ်တယ်လားမရှိဘူး
။ TNLA ဘက်ကအော်တိုဘာလအတွင်းမှာတမ်ရော်နဲ့တိုက်ပွဲ14ချိန်ဖြစ်ခဲ့ကြောင်းသတင်းထုတ်ပြန်ထားပေမဲ့တမ်ရော်ဘက်ကသတင်းထုတ်ပြန်တာတော့မရှိပါဘူး။ဒီလအစောပိုင်းကကြောင်မဲမြို့နယ်အတွင်းမှာတမ်ရော်နဲ့ RCSS ကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်3000လောက်နေရဆွန့်ခွာတာတွေရှိခဲ့ပါတယ်။လက်ရှိအခြေအနေမှာတော့တိုက်ပွဲတွေငြိမ်သက်နေတာကြောင့်ဒုက္ခသည်အများစုနေရပြန်ကြပြီဖြစ်ကြောင်းကြောင်မဲမြို့နန်းခုံပရိုက်ကျအဖွဲ့ကဦးဆိုင်ပူကပြောပါတယ်။
အာဒီနေ့ဒီနေ့ရပါကြမှာတယ်။ကျန်တဲ့ဟာတော့အကုန်လုံးပြန်တော့နှီးပါပြတော့ဘူး။ခမချင်းတော့ထောင်တော့မကြမှာပါ။ပြန်တယ်ဆိုလည်းပြန်လို့ရပါတယ်။ဒါပေမဲ့တမတော်ကအကုန်လုံးမဆုတ်ပါသေးတော့သူကမပြမပြအဲ့ဒါနေဆိုရလို့ပဲလုပ်တယ်အဲ့လိုတော့ဖြစ်ဖြစ်နေတယ်။ဟောပါအချိန်တော်တော်လေးကောင်းတော့ပါပြီ။ရှိရရှိပြီတိုက်ပွဲအချိန်တွေလုံးဝညင်သွားပါပြီ
။တချို့ဒေသခံတွေကတော့သူတို့ကြေးဝါတွေမှာဆွန့်ပစ်ထားတဲ့ဆစ်လက်နဲ့ပစ္စည်းတွေကျန်ရှိနေတာကြောင့်စိုးရိမ်တာတွေလည်းရှိနေကြောင်းဦးဆိုင်ပူကပြောပါတယ်။ကြောင်မဲမျိုးနယ်အတွင်းကကြေးရွာအုပ်စု12စုကိုနေမြေအခြေအနေအရရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းကြေညာခဲ့ရမှာလက်ရှိတိုက်ပွဲကြောင့်တင်းရှောင်နေရတဲ့ကြေးရွာတွေလည်းပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နေကင်း2နာရီလောက်ကနန်းခမ်းမျိုးရှိလျှက်စစ်ပစ္စည်းဆိုင်တစ်ဆိုင်ကိုလက်နက်ကင်လူတစုကဝင်လာပြီးဆိုင်းရှင်အမျိုးသမီးကိုဖမ်းဆီးသွားခဲ့ကြောင်းနဲ့ဘာကြောင့်ဘယ်ဘွဲကဖမ်းဆီးတယ်ဆိုတာမသိရသေးကြောင်းနန်းခမ်းမျိုးကဒေသခံတွေကပြောပါတယ်။နန်းခမ်းမြို့ရှိလူမှုဖွဲ့စည်းနဲ့နိုင်ငံရေးပါတီတွေကကူညီဆောင်ရွက်ဖို့ပြင်ဆင်နေချိန်တနင်္လာနေ့ညနေပိုင်းမှာတော့လူမဖမ်းတာကြောင့်ပြန်လွတ်လာကြောင်းအငင်းစားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တင်ဦးက VOA ကိုပြောပါတယ်
။ဟ
哎，哥，哇，今年要比我，都都考到一点了。哎，俺那不偷看的嘛，今年要来了不？你妈要搬来了不？
在这老潘先生呢，不得了了。第二呢，也表演手工细度，不木得爱叫个，都你呢，把这人嘛，没事叫表白的。那唱的是些苦那个，难看没有嘛 ？DNA 里一拍个，没有这么掉过。但问我爹闹羡慕呢，潘氏给不罢了。这潘氏木匠，一般鲁木破瑞个，三件钢管三拿表给的喽。DNA 里把问破是他的 ，FBNCC 靠，比方说南安苏瑞尼南也讲这个，查问越南北边的闹嘛，变了北边罢了。这种木匠只有一段时间被捕了，就罢了。
လာပါရှင်မြန်မာနိုင်ငံမှာနိုဝင်ဘာလရှင်းနေကျင်းပမယ့်ထွေထွေရွေးကောက်ပွဲနှီးကျက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအထူးကြကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ရွေးမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံစားနဲ့ DVD ရုပ်သံကထုတ်လင်းပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင
်။ကျန်တော့ဝင်းမင်းပါကျန်းကုန်မှာကိုဗစ်ရောဂါနောက်ဆုံးအခြေအနေကိုအဓိကကံတွယ်နေရတဲ့ဆေးရုံကြီးရေဘော်ဌာနမှူးဒေါက်တာမမော်ဦးကိုမေးရမှာဖြစ်နှုန်းနည်းနည်းလျော့လာပေမဲ့ပြင်းထန်သူများလာတာမို့စောစောဆေးရုံလာဖို့နဲ့ဆက်ကာကွယ်ပေးကြဖို့တိုက်တွန်းလိုက်ပါတယ
်ကိုဗစ်ကတော့လူနာအရေးအတွက်အရင်ကလူထောင်တစ်ထောင်တဲ့အထက်တွေထိုးတက်နေတဲ့အခြေအနေမျိုးတော့မဟုတ်တော့ရှေ့ရနဲ့တစ်ထောင်ကြားတဲ့လောက်ပတ်ဝန်းကျင်မှာထွက်နေတာမဟုတ်ထွက်နေတဲ့ပမာဏလေးကတန်းနေတာတော့နေရသုံးရရှိတော့ကျလို့နိုင်ငံတော်တော်သားပြန်ကြမယ်လို့တော့ကျွန်တော်တို့ကမျှော်လင့်တာပေါ့လေထပ်ထောင်တက်ဖို့လည်းဆူတောင်းတော့အဲ့ဒီလိုအခြေအနေမျိုးမှာဆိုရင်တော့မှပဲကျွန်တော်တို့အတွက်လောလောဆယ်ပြဿနာကလူနာအရေးအတွက်နည်းသွားပြီမယ်ရှိရလဲလူနာတွေကဒီနေ့အောက်ဆီဂျင်လိုတဲ့လူနာတွေရောဂါပြင်းထန်တဲ့လူနာတွေများလာလူနာတော်တော်များများကအောက်ဆီဂျင်လိုအပ်လာတယ်ဒါကြောင့်မို့ကျွန်တော်တို့ကလောလောဆယ်တော့ရုန်းကန်နေရတယ်ပဲဆိုတဲ့အခြေအနေလေးကိုကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဆရာဒီဆေးရုံတွေမှာတော့အောက်ဆီဂျင်နဲ့ပတ်သက်ပြီးတော့ဆရာတို့ဖြည့်ဆည်းထားတာတွေတော့ရှိတယ်ပေါ့နော်တတိယနေ့လည်းကပိုလွတ်လာတယ်ဆိုတော့တစုံတရာအထောက်ကူမပြုတ်နိုင်ဘူးလားဆရာ
ဟုတ်တယ်ကျွန်တော်တို့ကဒီဂရေးလေးရေအတွက်တယ်ကျွန်တော်တို့ကအရင်တော့ဆိုရင်တော့ positive ထွက်သွားတဲ့လူနာတွေကိုဒီပြုတ်လူနာတွေကိုကျွန်တော်ထားဖို့အတွက်စင်တာတွေဖွင့်နေကိစ္စတော့လောလောဆယ်ဒီဂရေးရေအတွက်တရားတော့လောက်တယ်ဒါပေမဲ့စင်တာတော်တော်များများကအောက်ဆီဂျင်နဲ့ကုသမှုကိုပေးနိုင်တဲ့နေရာတွေမဟုတ်ဘူးပေါ့စင်တာ၄ခုလောက်ကပဲအောက်ဆီဂျင်ထရီတမန့်ကိုပေးနိုင်တဲ့နေရာမျိုးဖြစ်ခဲ့တာပေါ့နော်အဲ့တော့ထပ်ပြီးတော့ဥပမာအင်းယား YCC စင်တာတို့ Fortune Plaza ဆိုတဲ့ဒေါ်ဘုံတာကြီးတားမှာရှိတဲ့စင်တာတို့မှာလည်းအောက်ဆီဂျင်တွေထပ်မံတိုးချဲ့ပြီးတော့ဆေးအဖွဲ့တွေကိုထပ်ထည့်ရတဲ့အခြေအနေမျိုးရှိတာပေါ့ဒါပြင်ရန်ကုန်ဆေးရုံကြီးမြောင်းကလာဆေးရုံကြီးတွေမှာလည်း ICU တွေကိုဂရေးရေအတွက်တိုးချဲ့ပြီးတော့လုပ်နေရတယ်အဲဒီနေရာတွေမှာတော့လူနာတွေကတပြေးတပြေးနဲ့ပုံများလာတာပေါ့နော်
ဟုတ်ကဲ့ဆိုတော့အောက်ဆီဂျင်ကဒီပုံမှန် ICU မှာလို့ဒါမှမဟုတ်ရှင်လဲအောက်ဆီဂျင်ပေါ့နဲ့တောက်လျှောက်ပေးရတာမျိုးလိုလာတဲ့သဘောပြင်းထန်လာတဲ့သဘောပေါ့နော်တာမန်ဒီအောက်ဆီဂျင်ဒီတန့်သဘောမျိုးပေါ့ဆီလင်ဒါသဘောမျိုးတွေနဲ့ပေးတဲ့အနေထားရောတက်မလို့ဘက်ကလည်းအဲ့ဒါတွေကူညီတယ်ဆိုတော့လေ
အဲ့ဒါတက်မလို့လေသူတို့ကားတွေနဲ့သူတို့ရဲ့အောက်ဆီဂျင်ဆက်ယူရနေပြီးတော့ကျွန်တော်တို့ဆေးရုံကအောက်ဆီဂျင်ဆီလင်ဒါတွေကိုဖြည့်ပေးတဲ့အစီအစဉ်လုပ်ပါတယ်ဒါပေမဲ့အောက်ဆီဂျင်နဲ့ပတ်သက်လို့ရန်ကုန်ဒတိုင်းလုံးမှာလည်းပဲအောက်ဆီဂျင်ဆီလင်ဒါပေါင်းထုတ်နိုင်တဲ့ပမာဏကတစ်နေ့ကို4800နှုန်းလောက်ပဲထုတ်နိုင်တယ်။အဲ့ဒီတည်းမှာ2500ကျော်ကိုလောလောဆယ်အသုံးပြုသေးတာဖြစ်နေတယ်။ကျန်တဲ့ပူနေတဲ့အောက်ဆီဂျင်တွေကလောလောဆယ်လိုအပ်နေတာကတော့အောက်ဆီဂျင်ဆီလင်ဒါအလွတ်တွေအရေးကြီးမှာဖို့လိုအပ်တဲ့အခြေအနေရှိတယ်။အောက်ဆီဂျင်ဆက်ယူနေတဲ့ဆီလင်ဒါအလွတ်တွေကိုဖြည့်ပေးနိုင်မယ်ဆိုရင်တော့ဆေးရုံတွေနည်းနည်းပြန်လောက်လာမယ်။နောက်တစ်မျိုးကတော့ liquid oxygen ပေါ့။အောက်ဆီဂျင်ရေထုတ်နိုင်တဲ့ဆက်ယူပမာဏကြီးဒီလိုအမှရှိတဲ့အောက်ဆီဂျင်ဆက်ယူရနေပြီးတော့ပဲ10ဒံတနည်းကိုထုတ်နေတယ်10ဒံဆိုတာတဒံကို40လီတာအောက်ဆီဂျင်ဆီလင်ဒါ150ပဲထွက်တဲ့ကျ10ဒံဆိုရင်အလုံးရေ1500ပဲသူကထုတ်နိုင်တဲ့အခြေအနေမှာရှိတယ်ဒါကြောင့်မို့ကျွန်တော်တို့က liquid oxygen နဲ့ကျွန်တော်ယူရီးယားနဲ့ပွဲရမြောင်းရီဘက်ကနေတစ်ဆင့်ဒါတော့မှတနည်းကို10ဒံပဲပယ်နိုင်တယ်ပမာပြည်ထဲမှာနောက်ပုခရိကကနေတနည်းကို4ဒံထုတ်နိုင်တယ်ဆိုတော့အလုံးမို့24ဒံဆိုတော့အဲ့ဒီရေအတွက်ဒီအလုံးကိုတွက်ကြည့်ထားရင်တော့ ကျွန်တော်တို့ရှိနေတဲ့အခြေအနေနဲ့လောက်တယ်လို့ယူဆကျွန်တော်တို့ကြောက်တာကဒီတဲ့အောက်ဆီဂျင်လူတဲ့လူတွေများလာမှာကြောက်တယ်။ဒါကြောင့်မလို့အရင်ရောခုနှစ်ဆယ်ရင်၈၀လောက်ကြာနေတဲ့အချိန်မှာရှိဦးကြောင်းအရန်ဒုက္ခရောက်ပါတယ်လူတွေစိုးစိုးပြီးကုသမှုခံရဖို့လည်းကျွန်တော်တို့တိုက်တွန်းတယ်။တကယ်တော့ကာနာဂိုထဲမှာအောက်ဆီဂျင်ကြာတယ်ဆိုတဲ့အခြေအနေကတော့
ဒီကဘူဆိုးလာရင်တော့မောလာမယ်အဲ့လိုအခြေအနေမျိုးဆက်စားခြင်းနည်းနည်းပတ်ပတ်စဖြစ်တဲ့အချိန်မှာရှုလို့ရရင်ကောင်းမယ်တကယ်အချိန်ကြီးရင်တော့တွေးထဲမှာရှိတဲ့အောက်ဆီဂျင်ပမာဏကိုတိုင်းတဲ့ဆက်ကလေးတွေနဲ့တိုင်းနိုင်ရင်တော့ကောင်းတာပေါ့ပတ်အောက်ဆီဂျင်ကိုခေါ်တဲ့ဟာလေးတွေနဲ့ဒါတွေနဲ့ကိုယူနေကိုပစ်ကော်မတီပါညာတွေနဲ့အော်ဂနိုက်ဇာလုပ်နေတဲ့စိုးစိုးတီးတီးပြအောင
ေနိုင်နိုင်နင်းနင်းလုပ်နိုင်မယ်ဆိုလို့ရှိ
ရဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
ကိုဗစ်ကပ်ရောဂါကာလကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာသင်ကြားရေးအဆက်မပြတ်အောင်အင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ဗီဒီယိုတွေကနေတဆင့်သင်ခန်းစာတွေသင်ကြားပို့ချပေးမဲ့အစီအစဉ်ကိုအစောဆုံး၈လမှစတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မအိမ်တနာထွန်းပါကဲ့ရောကကူဆတ်မှုတွေတကြောပြန်များလာရတာကျောင်းတွေပိတ်ထားရတာကြောင့်အစာမတင်နိုင်ပဲဖြစ်နေရတဲ့အခြေခံပညာကျောင်းသားတွေအိမ်မှာနေရင်းစာသင်နိုင်အောင်ပညာရေးဝန်ကြီးဌာနကအစီအစဉ်နေတာပါအင်တာနက်အွန်လိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်သင်ကြားပို့ချပေးမဲ့အစီအစဉ်ကိုနိုဝင်ဘာလမှစတင်နိုင်ဖို့ပြင်ဆင်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါတယ်တင်ကြားရေးကာလနောက်ကျနေတာကြောင့်သင်ခန်းစာတွေကို90ရာခိုင်နှုန်းထိချော့ချထားပြီးအဓိကထားတင်ကြားပေးမဲ့သင်ခန်းစာတွေကိုဦးစားပေးပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါတယ
်ဒီကာလမှာတော့ကျွန်တော်ကတော့ဟိုကလေးတိုင်းဟာဒါကသိတဲ့တည်ကြိုက်တဲ့သင်ယူသင်တင်ယူကြိုက်တဲ့အရေးကြီးဆုံးသင်ခန်းစာတွေကိုအခုကာလမှာကျွန်တော်အကာရီကူလမ်အက်ဂျက်စမန့်ကွန်ဖာမေးရှင်းအနေနဲ့ကျွန်တော်လုပ်နေတာဖြစ်ပါတယ်ဘာသာရပ်အားလုံးတော့ပါမယ်သင်ခန်းစာတွေအားလုံးတော့ဆရာတို့လုပ်နိုင်ဖို့တက်တော့မဖြစ်နိုင်သေးဘူး။ဒါကြောင့်မို့ဟာလာနံပါတ်1ကတော့အခြေခံအနေနဲ့ foundation အနေနဲ့တည်တည်တည်တိုက်တဲ့သင်ခန်းစာတွေကိုပါမယ်။နောက်တကယ်လို့နောက်တစ်ဆင့်ကိုကူးပြီးတော့မှဟာလာသင်ယူရတော့မယ်ဆိုလို့ရှိရင်အစဉ်သင်ဖြစ်ဖို့အတွက်ပေါင်းကူးနိုင်တဲ့သင်ခန်းစာတွေဆရာတို့ထည့်ထားတယ်။ဒါကြောင့်မို့အဲ့ဒီအစွန်းတစ်ခုပေါ့တက်ကိုတက်ရမယ်၊တိကိုတိရမယ်ဟာရယ်ဖြစ်ဆက်ပြီးတော့သင်ယူတို့ရအတွက်အဲချိတ်ဆက်ဖြစ်နိုင်တဲ့သင်ခန်းစာတွေကိုဆရာတို့ထည့်ထားတာဖြစ်ပါတယ်။ short ချထားပါတယ်။နော်90အောင်လို့ short ချတယ်။ဆရာတို့လည်းအခုထုတ်လင်းဖို့ကြိုးစားတယ်။အဲလေးလာရင်မလေးလာခြင်းကမသေးကြဘူး။မသေးကြပေမဲ့လို့ဆရာတို့လုပ်တင်တာတော့ဆရာတို့လုပ်နေရမယ်။အဲ့ဒီဒူ7တန်းလောက်ကဒူ3တန်းလောက်လေးလာနိုင်တယ်ဆိုရင်တော့မှဆရာတို့ကဒါအမျက်ရှိတယ်လို့ဆရာတို့ယူဆပြီးဆက်ပြီးလုပ်တော့မှာဖြစ်ပါတယ်။
ကျောင်းသင်ခန်းစာတွေအတွက်ပြဋ္ဌာန်းစာအုပ်တွေကိုနိုင်ငံအနှံ့ကကျောင်းတွေကိုပို့ပေးထားပေမဲ့ကက်ယောဂါကြောင့်ဖြန့်ဝေဖို့အခက်အခဲရှိနေတယ်လို့လည်းပြောပါရယ်ကက်ယောဂါကြောင့်ပိတ်ထားရချိန်မှာအွန်လိုင်းစနစ်အပါအဝင်အိမ်ကနေသင်ယူနိုင်ဖို့စီစဉ်နေပေမဲ့အင်တာနက်ဆက်သွယ်မှုအပါအဝင်နည်းပညာအခက်အခဲနဲ့စိန်ခေါ်မှုတွေလည်းရှိနေပါရယ်ဒေါက်တာတင်မောင်ဝင်းကတော့အွန်လိုင်းသင်ကြားရေးအတွက်အကူအညီပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့ပြောပါရယ
်အွန်လိုင်းမရတဲ့မြို့နယ်က60 20ပဲရှိတယ်တနိုင်ငံလုံးပါပါနော်တနင်္ဂနွေနေ့ပေါင်း300မြို့နယ်ကအွန်လိုင်းရတယ်အွန်လိုင်းရတယ်ဆိုတော့အခုအွန်လိုင်းမရတဲ့ဟာမှာလက်လောတော့ရခိုင်ပြည်နယ်တွေရှိမယ်။အော်ကချင်ပြည်နယ်ကတချို့ရှိမယ်။ချမ်းပြည်နယ်ကတချို့ရှိမယ်ပေါ့နော်။ဒါတွေကတော့မရဘူးပေါ့။မရတဲ့ဒေသတွေမှာတော့တီဗီနဲ့တွားပေါ့လေ။တီဗီမှမရရင်တော့ရေရင်တော့တွားပေါ့။ဘယ်လိုပဲဖြစ်ဖြစ်ပါမတူညီမှုတွေကတော့နေရာကမှရှိနေမှာပါပဲ။အခု operation or the operator တွေပေါ့နော်။ MBT တို့ဆရာတို့အခုဒီTelenor တို့ Oridu တို့ Mytel တို့ ਨੇ ကျွန်တော်စကားပြောလာတာရှိပါတယ်သူတို့ကလည်းပဲဒီရနဲ့ပတ်သက်လို့ zero charges ပေါ့နော်အခမဲ့ဒီသာတုံးဝင်ရအောင်သူတို့ကကူညီပေးရမှာဖြစ်ပါတယ်ကျွန်တော်လည်းပဲညှိနှိုင်းနေပါတယ်သူတို့လည်းပေးဖို့ရှိပါတယ
်ကက်ယောဂါကြောင့်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တဲ့နောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကြောပြန်ကူးစက်မှုတွေကြုံတွေ့ခဲ့ရတာကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါ ကုလသမဂ္ဂကလေးတငယ်များချမ်းမုံငွေအဖွဲ့ယူနီဆက်ကတော့ကဲ့ရောဂါကြောင့်စာတင်ချောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းချောင်းတွေအရွေးကလေးငယ်သုံးပုံတစ်ပုံနီးပါးရှိနေကြောင်းမကြသိခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ စာတင်ကြောင်းနဲ့ဝေးတဲ့ကျောင်းသားအရေးအတွက်ဟာတန်ပေါင်း1,000ကျော်လောက်ရှိနေပြီးတော့အဲ့ဒီအထက်ကလေယာ63တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တာနက်ထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီကနေ့ကနေခင်ဗျာအမြင်ပါပါဆီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့တာဝင်ကနေအနာယူပြီးဖြစ်တဲ့မြန်မာနိုင်ငံဆိုင်ရာညူရောက်ကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်တမ်မတ်ကြီးဦးဟောင်တိုစွန်းနဲ့ VOA တည်တံ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။မင်္ဂလာပါတမ်မတ်ကြီးရှင်။အခုတမ်မတ်ကြီးတာဝင်ကနေအနာယူပြီးဆိုတော့အဲ့ဒီနေရာမှာဘယ်သူလာ
ตามมาอยู่จอมทวนตามมาอยู่จอมทวนว่าจีนีบามาอู้นั่นนี่เราสิบาบีอเมริกันก็เลยนี่เนี่ยเราได้ตู้เลเวลเจ้าเราเคยเรียนดิปโลมาติกเดอฮัลโหลเป็นไรเงี้ยบาร์เอเจ้าเราได้สูตรสิฮัลโหลเป็นไรเงี้ยบาร์สังเกตเราเงี้ยบาร์บ่ตอนดูเงี้ยเลยเชื่อเด้เต้เจ้าเราเนี่ยนะบุรุษที่จงเงี้ยใช่สิมีอย่างมาเลยเว้ยฮัลโหลโอ้ยยินตามวันท่านส่งเงี้ยบุรุษจีนีบาสูตรสิเนี่ยเชื่อประมาณจริงอะไรตามมูตามมูตัวเนี่ยตามวันท่านส่งเนี่ ုပ်ဖို့ဖြစ်ပါတယ်အဲအများကြီးလုပ်နိုင်ကြတိုင်းငွေရတဲ့ career development လည်းဖြစ်ပါတယ်လို့နော်သူအများကြီးကျွန်တော်လုပ်နိုင်တယ်သူဖြစ်ပါတယ်ကျွန်တော်အတွက်ကတော့ဗျာအရာဆိုရင်ကျွန်တော်ကအနေသားယူဖို့အတွက်အသက်ပြည်တာ6နှစ်လောက်ကျော်ပြီပေါ့အဲ့ဒါခါကျတော့အနေသားယူဖို့အချိန်ကျရောက်ပြီအဲ့တော့အနေသားယူမယ်ဆိုတော့အနေသားဆိုတော့အနေသားပေါ့ဗျာအနေသားယူရဲဆိုတော့လည်းအနေသားအနေနဲ့ပဲကျွန်တော်နေသွားမှာပါနော်
ဟုတ်ကဲ့ပါတမက်အဲ့တော့တမက်ကြီးအခုအားလုံးပေါင်းဒီလက်ရှိကုလသမဂ္ဂဆိုင်ရာပေါ့နော်မြန်မာအမြဲတမ်းကိုယ်စားလှယ်ဒီတမက်ကြီးဖြစ်ကနှစ်ပေါင်းဘလောက်ထမ်းဆောင်ခဲ့ပါလဲရှင်
ကျွန်တော်ညွန်ပါကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အနေနဲ့၄နှစ်ခွဲပေါ့ဒီမတိုင်ရင်တော့ကနေဒါမှာမြန်မာတမကြီးနေနဲ့၃နှစ်ပေါ့နော်ကျွန်တော်တာဝန်ထမ်းဆောင်ခဲ့ပါတယ်နိုင်ငံတိုင်းဝန်ကြီးဌာနကတော့ကျွန်တော်1989ခုနှစ်မှာဝန်သာဖြစ်တဲ့အတွက်ကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနရဲ့ထံပေါင်းဟလာနိုင်ငံတိုင်းဝန်ကြီးဌာနလုပ်တဲ့စုစုပေါင်း52နှစ်ကျော်40ပြည့်စုံသွားတဲ့အထိဆိုတော့42နှစ်လောက်ရှိမှာပေါ့တာဝန်ထမ်းဆောင်ခဲ့ပါတယ
်အဲ့တော့ဟိုတမကြီးကမြန်မာနိုင်ငံရဲ့တန်တမန်တအူးအနေနဲ့နှစ်ပေါင်းများစွာနောက်ထိတ်တန်းတန်တမန်တအူးအနေနဲ့ရောနိုင်ငံပေါင်းများစွာမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဟိုတာဝန်ထမ်းဆောင်ခဲ့တဲ့အပိုင်းဒီမှာပေါ့နော်အထူးသဖြင့်နောက်ကုလသမဂ္ဂတကယ်အကျက်တဲ့အခက်အခဲကာလမှာလည်းတမန်ကြီးတာဝန်ယူထမ်းဆောင်နေရတဲ့အတွေ့အကြုံရပေါ့နော်အဓိကမေးမြနိုင်တဲ့ဖြတ်တန်းမှုအခက်အခဲတွေပေါ့နော်အဲ့ဒါတွေရောဟိုဘာတွေများရှိနေရှင
်အခက်အခဲပြောရမယ်ဆိုရင်တော့ဗျာကျွန်တော်နိုင်ငံတိုင်းဝန်ကြီးဌာနတာဝန်ထမ်းဆောင်ပြီးတော့ပထမဦးဆုံးတာဝန်ထမ်းဆောင်ရတဲ့အဲ့တော့ပြမတော့နယူးယောက်ပေါ့ဗျာနယူးယောက်ကတော့ဟိုတိတ်တော့မကြလိုက်ဘူးပေါ့နော်1984 85အဲ့အချိန်မှာကျွန်တော်နယူးယောက်မှာပထမဆုံးနောက်ဒုတိယဒီနေ့ပါ1989ခုနှစ်ကနေပြီးတော့မှ1997အဲ့ဒီကာလဟိုစဉ်းစားကြည့်ပေါ့ဗျာအဲ့တော့89ခုနှစ်မှာရောက်တယ်88မှာကျွန်တော်တို့ဒီမိုကရေစီလှုပ်ရှားမှုရေးချင်းကြီးဖြစ်တယ်အဲ့ဖြစ်တော့အဲ့ဒီမှာစပြီးတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူခွင့်ရနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးဂျနီဗာမှာရှိတဲ့လူခွင့်ရအဲ့တော့ဖွန်ရှင်ခေါ်မှာပေါ့နော်အဲအဲ့ဒီမှာစပြီးတော့ကျွန်တော်ပြဿနာစပြီးတော့ရင်ဆိုင်ရတာပေါ့နော်အဲရင်ဆိုင်ရတဲ့ပြင်ကိုကျွန်တော်တို့89ခုနှစ်မှာအဲ့ဒီမတိုင်ခင် 88 တကယ်ဖြစ်တာတော့90လောက်မှာစပြီးတော့ဟို UN ကိုရောက်လာတာပေါ့မြန်မာကိစ္စအဲ့တော့89ခုနှစ်မှာထူးခြားမှုမြန်မာနိုင်ငံကကမ္ဘာအစင်းရဆုံးနိုင်ငံပေါ့ LDC တဲ့ဝင်တဲ့အဲနှစ်အဲ့ဒီမှာကျွန်တော်ဂျနီဗာမှာပဲကျွန်တော်တို့အဲ့ဒီမှာစပြီးတော့အဲကြုံတွေ့ခဲ့ရတာပေါ့နော်ကျွန်တော်အန်တက်တို့ဘာလို့မှာအဲ့ဒီမှာအဲကျွန်တော်လုံရင်းနဲ့အဲ့ဒီမှာပုံမှန်ဆုံးတွေ့ကြုံရတယ်အဓိကပထမ assignment မှာကြုံတွေ့ရတယ်ထူးခြားချက်အဲပထမပေါ့အဲနောက်ကျွန်တော်နောက်ဆုံး assignment ဖြစ်တဲ့ဟလာနယူးယောက် assignment မှာအချက်ကိုထူးခြားတဲ့အဖြစ်တွေကျွန်တော်တို့ကြုံတွေ့ရတယ်အများကြီးအဓိကမေးမရနိုင်တဲ့အဖြစ်ကြီးတွေပေါ့ဗျာနံပါတ်1ကတော့ကျွန်တော်ကတော့ဟိုပြောရမယ်ဆိုလို့ရှိရင်ဒီကျွန်တော်နယူးယောက်မှာတောင်းထမ်းဆောင်ရတဲ့ဒီနေ့ခွဲမှာခက်ခဲပြီးဘလောက်ရှိတယ်ဆိုတာဒါတွေကတော့ထားလိုက်ဒါတွေကမမျောမှန်းပဲနဲ့ဖြစ်လာတဲ့ကိစ္စတွေဒါမဲ့ကျွန်တော်မမေ့နိုင်တဲ့ကျွန်တော်ပြင်လက်ဆုံးပေါ့နော်ကျွန်တော်ရဲ့ career တစ်လျှောက်လုံးမှာအဲကျွန်တော်အားရဆုံးမှာပါလဲဆိုလို့ရှိရင်ကျွန်တော် 2016 ခုနှစ်ပေါ့နော်အဲကုလသမဂ္ဂထူထူညီလာခံမှာကျွန်တော်မြန်မာနိုင်ငံနေပြီးတော့မှကျွန်တော်တိုင်းနိုင်ငံပုဂ္ဂိုလ်ကနေပြီးတော့မှပထမဆုံးပြင်နော်ထူထူညီလာခံမှာ ကျွန်တော်အနေနဲ့အမှတ်ရဆုံးနဲ့ဘုံယူရဆုံးဖြစ်ပြလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒါလည်းပြီးတော့ကျွန်တော်2018ပြီးတော့ကျွန်တော်တို့ဒီကျွန်တော်ပြောရွှေမှုနဲ့ကျွန်တော်တို့ရဲ့အားရခြင်းနဲ့ဘုရားတဆုံးမရှိဘဲနဲ့2018လောက်ကနေစပြီးတော့မှဒီရခိုင်ကြဒနာတရရင်ရဲ့ဒီမလာတာတော့ကိုတိုင်းပြည်အတွက်အခက်အခဲကြီးခုဖြစ်သွားတာဒါတော့စိတ်မကောင်းစရာအကောင်းဆုံးပါဗျာသို့တော်လည်းပဲ2016ကျွ ဒီနေ့ကတော့ကမ္ဘာမျက်နှာစာမှာစကားပြောခွင့်ရတာတော့ကျွန်တော်အနေနဲ့ကတော့အမှတ်ရဆုံးနဲ့အကုန်ယူဆုံးဖြစ်ပါတယ်လို့အဲ့ဒါဒီတော့ပြောချင်ပါဟုတ်ကဲ့ပါရှင်ကျေးဇူးများကြီးတင်ပါတယ်တမ်းမကြီး
မင်္ဂလာမနက်ခင်းပါသောရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာဆန်ရဆောင်းပါးတွေတဲ့ကနေကောက်နှုတ်တင်ပြပေးပါမယ် အရင်ဆုံးတော့ The Diplomat မှာဆောင်းပါးရှင်တွန်ဖော့ထရုပ်ရဲ့မြန်မာဟိုင်ရစ်စီလက်ရှင်ဆိုတဲ့ဆောင်းပါးတွေကောက်နှုတ်တင်ပြမှာပါရေးသားသူတွန်ဖော့ထရုပ်ကအရှေ့တောင်အာရှမှာအခြေစိုက်ပြီး Guardian, Economist, South China Morning Post နဲ့ The Diplomat တို့မှာဆောင်းပါးတွေရှင်းနေတဲ့ပြင်ပဆောင်းပါးရှင်ဖြစ်ပါတယ် မြန်မာနိုင်ငံမှာ COVID-19 ကပ်ရေးကာလကျင်းပမဲ့ရွေးကောက်ပွဲရဲ့ အများယုံကြည်လက်ခံနိုင်မှုကမိကုန်းနေဖြစ်လာနေတယ်လို့ဆောင်းပါးကိုစပါတယ်။နေတိုင်းကိုဗစ်လူနာသစ်1000ကနေ2000ကြားတွေ့နေရပြီးအများပြည်သူကျန်းမာရေးစောင့်ရှောက်မှုစနစ်မှာလည်းအခက်တွေ့နေပါတယ်။NLD အစိုးရနဲ့ရွေးကောက်ပွဲကော်မရှင်တို့ကတော့ရွေးကောက်ပွဲစည်းရုံးရေးတွေနဲ့ပတ်သက်လို့ကန့်သတ်တမ်းမြစ်ထားပြီးမယ်လေရွေးကောက်ပွဲရွှေ့ဆိုင်ဖို့တော့မရှိပါဘူးတဲ့။ 2021ခုနှစ်ဖေဖော်ဝါရီလမှာတာဝန်ယူရမှာပါဒါကြောင့်ဖေဖော်ဝါရီအကျော်အထိဆိုင်းငံ့လိုက်ရင်အခြေခံဥပဒေဆိုင်ရာပြစ်ပခတ်ဖြစ်လာနိုင်တယ်လို့နိုင်ငံရေးမတည်ငြိမ်မှုပါဖြစ်လာနိုင်ပါတယ်ဒါပေမဲ့ဒီအချက်ပေါ်မှာသဘောမတူသူတွေရှိပါတယ်တဲ့မြန်မာနိုင်ငံမှာဥပဒေအကြံပေးလုပ်နေတဲ့ဂျေဆင်ဂဲလ်ပေါ်ပါ ရွေးကောက်ပွဲရှိဆိုင်လာရင်စစ်တပ်ကပို့ပြီးတော့ထင်းချုပ်သွားနိုင်တယ်လို့သူ့အနေနဲ့မထင်ပါဘူးတဲ့။ဘာဖြစ်လို့လဲဆိုတော့ရွေးကောက်ပွဲကော်မရှင်အနေနဲ့တဘာဝဗေဒံတွေရှိရင်ရွေးကောက်ပွဲရှိဆိုင်နိုင်တဲ့လုပ်ပိုင်권ရှိတယ်လို့သူကထောက်ပြထားပါတယ်တဲ့။အခုကျင်းပမဲ့ရွေးကောက်ပွဲကပါတီဆောင်ဒီမိုကရေစီအခြေခံနဲ့ဒုတိယမြောက်ရွေးကောက်ပွဲဖြစ်တာကြောင့်လဲမြန်မာနိုင်ငံအတွက်အရေး ီကအပြတ်အသတ်နိုင်ခဲ့တာပါပြီးမဲ့ဒီနေ့ရွေးကောက်ပွဲကတော့လူအခွင့်ရေးအခြေအနေမီဒီယာလွတ်လပ်ခွင့်ကျဆင်းမှုတွေကြောင့်ဒီမိုကရေစီစံနှုန်းတွေရုပ်ယော်နေခြင်းကိုဗစ်ကာလကျင့်ပါမဲ့ရွေးကောက်ပွဲကအငင်းပွားစရာပါပြည်တွင်းစစ်ဆက်ဖြစ်နေတဲ့ရခိုင်၊ကရင်၊ကချင်၊ရှမ်းနယ်၊ချင်းပြည်နယ်အတွင်းကဒေသတွေမှာရွေးကောက်ပွဲမလုပ်ဘူးလို့ကော်မရှင်ကကြေညာထားတာကြောင့်လဲမနှဲလာတဲ့မဲဆန္ဒရှင်တွေမဲပေးခွင့်ဆုံးရှုံးထားကြပါတယ်။ရွေးကောက်ပွဲကိုမရှိဆိုင်ဘူးဆိုရင်တော့ COVID-19 ကပ်ရေးကာလထဲမှာလိုအပ်ချက်ပေါင်းများစွာနဲ့ရွေးကောက်ပွဲမှာ NLD နိုင်ဖို့တေချာတလို့ရှိပါတယ်။ဒါပေမဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအဖြစ်အများကလက်မခံဘူးဆိုရင်တော့ NLD အစိုးရရဲ့တရားဝင်မှုအပေါ်အထင်သာစေနိုင်သလိုရွေးကောက်ပွဲလွန်ကာလကိုဗစ်ထိန်းချုပ်ဆောင်ရွက်မှုတွေလည်းထိခိုက်နိုင်တယ်လို့ဆောင်းပါရှင်ကရေးပါတယ်။အပြည့်အစုံကိုတော့ The Diplomat.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါသောရရှင်များရှင်ကျမတင်ဂီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ COVID-19 ကပ်ဘေးကာလအတွင်းမြန်မာအများစုရွှေ့ပြောင်းအလုပ်လုပ်ကြရာ ထိုင်းနယ်မလေးရှားကနေလုတ်သားအများအပြားပြည်တော်ပြန်လာကြပါတယ်ဒီလူတွေအတွက်လုတ်သမားခွင့်ရင်းနဲ့အညီပြည်ပမှာအလုတ်ကန်အခွင့်လန်းတွေပြန်ရနိုင်ဖို့အလားအလာတွေနဲ့ပတ်သက်ပြီးဒီသတင်းပါစီးပွားရေးကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ဟုတ်ကအလောက်ကအဆင်မပြေလို့အဲကြောင့်မပြန်လာတာပါဗျာဟိုအလို့အဆင်မပြေတာဆိုတာကအလောက်ကနားလိုက်တာလားလုပ်ငန်းရပ်သွားလို့လားဒါမှမဟုတ်လို့ရှိရင်ရတဲ့ဝင်ငွေကဟိုအဆင်မပြေတော့လို့လားရှင်ဟုတ်အလောက်ကရက်နေရချက်အလောက်အပ်ဒီအလောက်ကခွင်လိုက်ပိတ်လိုက်အဲ့လိုဆိုတော့အဆင်မပြေဘူးရှင်အာစားတဲ့ဟာကိုပြန်စားလိုက်အဲ့လိုဆိုတော့ပိတ်တဲ့ချိန်
โอ้ชื่ออะไรฮะกูชื่ออะไรฮะโอ้เปลี่ยนตรงอย่างเลยไอ้รู้สึกว่าบลูมาโอ้นี่พวกอ่ะอาเซมเปียวตัวเนี้ยมันกันมาสู้เลยไอ้จอมโลเปลี่ยนลาเลยอ่ะโอเคเปลี่ยนลาတော့အခုဒါအိမ်ကိုပြန်ရမှာပေါ့เนาะအိမ်ပြန်တော့ရောဟိုဘာဆက်လုပ်ဖို့စီစဉ်ထားပါလဲအခုလုံးလုံးဆယ်တော့ဘာလုပ်မှာမရှိသေးဘူးအမရေအရင်ရှိမှရမှာလေးမှာ
ဒီညမနိုင်ငံမှာအလုပ်လုပ်တာနဲ့ထိုင်းဘက်မှာအလုပ်လုပ်တာနဲ့ရောက်တော့အဓိကဘာတွေကွာပါလဲဘာဖြစ်လို့မလို့ထိုင်းဘက်မှာအလုပ်လုပ်ချင်ပါလဲအတိကတော့ဝင်ဝေးပါမယ်အရန်ကွာတာဘူးမအီးထွန်းပါရှင်သူကရှမ်းပြည်မြောက်ပိုင်းမှာနေပါတယ်ထိုင်းမှာတရားမဝင်အလုပ်လုပ်သူပါ ရှမ်းပြည်မြောက်ပိုင်းမှာအလုပ်ကန်ရှာတာကြောင့်ရောလောက်ခလာစာကွာဟတာကြောင့်ရောထိုင်းမှာအလုပ်လုပ်ဖို့ရွေးချယ်တာဖြစ်ပြီးအချိန်နည်းပြန်ကောင်းတာနဲ့ထိုင်းကိုပြန်ပြီးအလုပ်လုပ်လို့သူဖြစ်ပါတယ်ကိုဗစ်-19ကပေးကာလနဲ့တိုက်တိုက်ဆိုင်ဆိုင်အောက်တိုဘာလအတွင်းကထုတ်တဲ့ကမ္ဘာ့ပိုင်းရဲ့လေဘာမိုဘီလီတီအက်စ်ဂျော့ဘ်စထရက်တဂျီဖော်မြန်မာလုတ်သားရွှေ့ပြောင်းသွားလာနိုင်စွမ် ဖြစ်တမ်းမှာရွှေပြောင်းလုတ်သားတွေတရားဝင်လုတ်သားတွေဖြစ်နေအလို့အကိုင်ပိုပြီးလွယ်လွယ်ရစီဖို့အစိုးရဘက်ကဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ တရားမဝင်အလုပ်လုပ်သူတွေဟာတရားဝင်အလုပ်လုပ်သူတွေလောက်လောက်ခလာစာမရတာမျိုးအခွင့်အရေးချိုးဖောက်ခံရရင်တိုင်ကျမ်းနိုင်တဲ့အခွင့်အလန့်နှဲပါတာတွေကိုလည်းထောက်ပြထားပါတယ်။အလုပ်ရှာသူနဲ့အလုပ်ရှင်ကြားချိတ်ဆက်ပေးမဲ့ပုဂ္ဂလိကအလုပ်ကံရှာဖွေရေးကန္တာပိုပြီးဖွံ့ဖြိုးဖို့လိုသလိုအစိုးရဘက်ကလည်းထိန်းချောင်းဖို့လိုအပ်တယ်လို့အစီရင်ခံစာကထောက်ပြပါတယ်။
လက်တလို့ထိုင်းနယ်မလေးရှားဘက်ကပြည်တော်ပြန်လာသူတွေအနေနဲ့မူလအလို့အကိုင်းတွေကိုပြန်ရဖို့ရောအလားအလာရှိပါသလားဆိုတာကိုတော့မလေးရှားအခြေစိုက်မြန်မာလူမှုကူညီရေးအသင်းကဦးစံဝင်းကပြောပြထားပါတယ်။ကျွန်တော်ဆိုရှင်ကျွန်တော ဆီယိုဖိုင်လျှောက်လို့ရှင်ဘာနဲ့ပြောင်းဝင်မရှိဘူးဆိုမလေးရှားအစိုးရတတ်မှတ်ထားတယ်။ဒါပေမဲ့ဒီကတ်ရောဂါကာလမှာတော့ပြန်သွားကြတဲ့အကြောင်းမျိုးကြောင့်ပြန်သွားကြတဲ ဆိုလို့ကြေညာထားပါတယ်ခင်ဗျာ
အခုဒီမလေးဆားကလည်းလူတော်တော်များများပြန်နေကြတယ်ဆိုတော့လက်ရှိအလို့အကန့်ချင်းနေပေါ့နော်အဲ့ဒါသိချင်ပါတယ
်မလေးဆားနိုင်ငံအလို့အကန့်အချင်းကတော့ကျွန်တော်ကိုဗစ် -19 ကရောဂါကြောင့်ပြည်ပရေးတော့ကြားတယ်ဒါဖြစ်လို့ဆိုတော့ပြည်ပနိုင်ငံတွေကနေပြီးတော့ကျွန်တော်တို့ဒီမလေးဆားဟိုပေါ့ဒီကွန်ဗစ်စီးတွေပြီးပို့တာပဲမရှိဘူးလေရင်အဝင်ထွက်တွေမရှိဘူးတော်ဒီပစ္စည်းပို့ဖို့ဒီသမောရီရတဲ့အရင်ကြက်ကြတယ်တက်ကြတဲ့အခါကျတော့ဒီကုမ္ပဏီကြီးမှာကဒီလိုသမားတွေပေါ့ဒီကုမ္ပဏီကြီးကြီးမှာဒီလေပတ်ဖို့အတွက်ကအခက်အခဲရှိနေတယ်အဲ့ဒါကြောင့်မလို့ဒီကုမ္ပဏီကြီးမှာဆိုရင်ပိတ်လိုက်ရတာရှိတော့သူ့ကုမ္ပဏီကလည်း overrun နဲ့ short ချလိုက်တာရှိတယ်အဲ့ဒါကြောင့်မလို့သမားတော်တော်များများတွေစိတ်မလုံးချင်ကြတော့ဘူးမလုံးချင်ကြတော့တော့နှစ်ပြည့်တဲ့လူတွေရှိတယ်တချို့ကလည်းကုမ္ပဏီကြီးဝါးလေးခံတာတွေရှိတယ်အဲ့ဒါကြောင့်မလို့ကိုယ်နိုင်ငံကိုပြန်ကြတာပါ
ဆိုတော့ဦးဆန်းဝင်းရှင်အခုလောလောဆယ်မှာဒီမလေးရှားမှာမြင်ရတဲ့အခင်းကျင်းဆိုလို့ရှိရင်ဟိုအလုပ်သမားများဟာတော်တော်ဒုက္ခရောက်ကြပါတယ်ဆိုတော့နောက်တစ်ခါပေါ့လေဒီ COVID-19 ပြီးသွားတဲ့အချိန်ကမှမဟုတ်ပို့ပြီးတော့ကောင်းတဲ့အချိန်မှာပြန်လာကြမယ့်အလုပ်သမားတွေအတွက်စောင့်ရန်ရှောင်ရန်ဦးဆန်းဝင်းအနေနဲ့ဗာများအကြံပြုလိုပါတယ
်ဟောကျွန်တော်နောက်တစ်ခါပေါ့ဒီပြန်လာမယ့်လူတွေကတော့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းတွေကနိုင်ငံတကာနိုင်ငံစီးပွားရေးလုပ်ငန်းတွေကတော့သက်ပင်ဆိုင်တယ်လို့ပေါ့ချက်ချင်းသက်ပင်ဆိုင်ပြီးအတီးအပွင့်ရဖို့ဆိုတော့မလွယ်ဘူးကြီးအကြောင်းမလို့နောက်တစ်ခါဒီမလေးရှားပြန်လာမယ်ဆိုရင်တေးသေးချာချာကျွန်တော်တို့ဒီမလေးရှားရဲ့ဒီစီးပွားရေးလုပ်ငန်းစဉ်တွေလေရေးထိုင်ရေးပေါ့ဒီစားရေးတောက်ရေးဓာတ်ဆောင်လုပ်ငန်းတွေတခြားလေးလာပြီးမှပြန်လာသင့်ပါတယ်ဒီလိုမျိုးပဲပြန်လာပဲ နိုင်ငံသားရောက်ရင်ပြုစုပြန်လာလို့ရှိရင်ကျွန်တော်တို့ကဆက်ဆဲပြီးအများကြီးတွေ့သွားနိုင်ပါလိမ့်မယ်။ဘာဖြစ်လို့ဆိုတော့တစ်ခါလုံးမှာစီဝါရေးဒီကလည်းဆိုင်တယ်ဒီအိတ်ကယောဂါဆိုးကြောင့်ဟုတ်ကဲ့
ဟုတ်ကဲ့
ဆရာကျွန်တော်စီအန်တီတောင်စီစီပြန်တင်ပါလေဟုတ်ကဲ့
ဒီ COVID-19 ပြီးသွားရင်ရောမလေးရှားကိုနောက်ထပ်ဒီမြန်မာလုပ်သမားတွေအရင်လိုပဲလာလို့ရနိုင်တဲ့အခွင့်အလမ်းရောရှိပါသေးလားရှင်ဦးစံဝင်းတွေ့ပါသလ
ားအစိုးရရဲ့သတ်မှတ်ချက်အရတော့တို့ကြီးညာထားတာပဲတို့ပြန်လာလို့ရတယ်ဆိုတော့ဒါတည်းပါဆိုဒီသူတို့ရဲ့ company တွေရဲ့လင်းဟချက်တွေကအများကြီးရှိတယ်ဒီလင်းဟချက်တွေအများကြီးရှိတော့ဒါတွေကတော့လုပ်သမားဆိုတော့သူများနိုင်ငံအလုပ်လုပ်ဖို့ခေါ်တဲ့ general ကားကိုပညာရှင်တွေမှမဟုတ်ဘဲနဲ့ကျွန်တော်အကားဆိုတော့တကယ်တိုးတက်တဲ့နိုင်ငံတွေမှာပေါ့ဒီလိုအပ်နေတာကြီးပဲလိုရတော့သူတို့ရောခေါ်မှာပဲဒါပေမဲ့ကိုယ်အနေနဲ့ရေရှည်အနေနဲ့ကောင်းမကောင်းတို့ချင့်ချင်ပြီးလာတဲ့ဟာပေါ့ဟုတ်ကဲ့
ဦးဆောင်ဝင်ကျေးဇူးပါရှင်ပြည်တော်ပြန်မြန်မာလုပ်သားတွေအနေနဲ့ပြည်ပကိုပြန်ထွက်ပြီးအလုပ်လုပ်ကြမယ်ဆိုရင်တော့အခြေအနေရက်ရက်ကိုသုံးသပ်ဖို့ဦးဆောင်ဝင်ကတိုက်တွန်းသွားတာပါမြန်မာနိုင်ငံမှာမိသားစုတွေအတွက်အဓိကမိခိုးတဲ့အလုပ်အကိုင်ပေါင်း24တန်းရှိပေမဲ့အလုပ်အကိုင်ခေါင်းကတော့ရှားတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပါတယ်။ပြည်ပအထွတ်အလုပ်လုပ်မဲ့သူတွေအတွက်အစိုးရရဲ့မူဝါဒပိုင်းဆိုင်ရာအားနည်းချက်တွေကိုလည်းထောက်ပြထားတဲ့အထက်မှာတော့ပြည်ပရောက်မြန်မာတွေနဲ့ဆက်သွယ်ဆောင်ရွက်တဲ့မူဝါဒမရှိတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်ပြည်ပမှာအလုပ်ရသွားတဲ့မြန်မာလုပ်သားတွေကိုကူညီပေးတဲ့အစီအစဉ်လည်းမရှိဘူးလို့ကမ္ဘာ့ဘဏ်ရဲ့လုပ်သားရွှေ့ပြောင်းနိုင်စွမ်းကမြန်မာအလုပ်အကိုင်ဖန်တီးရေးမဟာဗျူဟာတည်းရဲ့ဆိုတဲ့အစီရင်ခံစာမှာထောက်ပြထားပါတယ်ရှင်။ကျွန်မသိန်းကြီးထိုက်ပ
VOA မြန်မာပိုင်းရဲ့ bloggery ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွမျက်မောမှာအများသဘောစစ်တမ်းကောက်ယူတဲ့လုပ်ငန်းတွေအနေနဲ့ပြည်စုံတဲ့အဖြေကိုသိရနိုင်ဖို့အတွက်လူတွေနဲ့တိုက်ရိုက်တွေ့ဆုံမေးမြန်းကြရပါတယ်။ဒါပေမဲ့ COVID-19 ကာယရောဂါကြောင့်အဲ့ဒီလုပ်ငန်းတွေအရင်လိုတွင်တွင်ကျကျလုပ်နိုင်ဖို့အခက်အခဲဖြစ်နေပါတယ်။လူအများကိုတွေ့ဆုံမေးမြန်းတာမျိုးမလုပ်နိုင်တာကြောင့်လုပ်ငန်းသုတေသနလုပ်တဲ့အခါပြည်စုံတဲ့အဖြေသိနိုင်ဖို့အခက်ကြုံနေတယ်လို့လုပ်ငန်းသူတေသနာကော်မတီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ကျင်းကြီးမျိုးကပြောပြပါရယ်လုပ်ငန်းသူတေသနာလုပ်သူတွေ COVID-19 ကာယရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေကိုဘယ်လိုဖြေရှင်းနေရပါသလဲဒေါ်ကျင်းကြီးမျိုးရဲ့အတွေ့အကြုံကိုနားထောင်ကြည့်ပါရှင
်အခု COVID ဖြစ်နေတဲ့အတော့အတွင်းပေါ့နော်အပြောင်းလဲလေးမျိုးပြောလို့ဆိုရင်အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးပြောင်းလဲဖြစ်နေတယ်ကိုစီမှာတော့ဘယ်လိုမျိုးအပြောင်းလဲလဲဆိုတော့အလုပ်ချိန်ကအရင်လိုမျိုးပုံမှန်မရှိတော့ဘူးဟိုယောဂတွေ့ရှိမှုပေါ်မူတည်ပြီးတော့အိမ်မှာလုပ်ရတဲ့အခါရှိတယ်တခါတေးကြတော့လည်းတချို့ရက်တွေပဲယုံသွားတဲ့အားမျိုးကြီးရှိလာတာပေါ့နော်အိမ်မှာကြီးပဲယုံအလုပ်လုပ်ရတယ်ယုံအလုပ်လုပ်ရတယ်ဆိုတော့ယုံမှလုပ်တော့တော့အလုပ်ကမတွင်တော့ဘူးဘာလို့ဆိုတော့အိမ်မှာပုံဝန်းကျင်လည်းမတူတော့ဘူးကိုယ့်ရဲ့လုပ်ဖို့ဖိုင်ပတ်တွေနဲ့လည်းဟိနှိုင်းတိုင်မရတဲ့ကြတော့မလွယ်တော့ဘူးပေါ့နော်အဲ့လိုမျိုးကြီးရှိလာတယ်နောက်တော့ကျတို့လုပ်ငန်းရဲ့သဘောအထားအနေထားရကွာကျွန်တော်တို့လုပ်ငန်းကများသောအားဖြင့်အပြင်ကိုထွက်ပြီးတော့ survey လိုက်ကောက်ရတယ် data တွေရလာတဲ့အခါကျရင်ဒီ data တွေကိုအခြေခံပြီးတော့ report တွေပြန်ရေးရတဲ့လုပ်ငန်းသဘောမျိုးဖြစ်နေတော့အခုလိုလူတွေနဲ့ထိတွေ့ဆက်ဆံမှုရှော့နိုင်တယ်များရှော့ရတယ်ဆိုတဲ့အချိန်မျိုးရောက်လာတဲ့အခါကျတော့လုပ်ငန်းပိုင်းကတော်တော်နှေးသွားတာပေါ့နော်လူတွေနဲ့ interview လုပ်လို့မရတော့ဘူးဆိုတော့ကျွန်တော်တို့ကဟိုလုပ်ငန်းသုတေသနမှာကကျွန်တော်တို့နှစ်မျိုးရှိတယ်လူတွေကို interview ပြီးတော့ရေးရတဲ့လုပ်ငန်းကတစ်ပိုင်းနောက်တစ်ပိုင်းကကျတော့data တွေပေါ့เนาะ secondary data တွေရှာပြီးတော့ရေးရတာဆိုတော့အခုကြတော့ဒီ secondary data ရှာပြီးတော့ပဲအပြုတ်ပြီးရေးနေရသဘောမျိုးဖြစ်သွားတာပေါ့အလုပ်လည်းတိမတွင်တော့ဘူးအိမ်မှာနေပြီးတော့လုပ်ရတဲ့အတွက်ကြောင့်ဘူးဒါပေမဲ့လည်းဖြစ်လာတဲ့ခေတ်ကနေပြီးအကောင်းဆုံးဖြစ်အောင်အားလုံးကစူးစမ်းပြီးတော့လုပ်နေကြပါတော့အလုပ်လုပ်ရင်းနဲ့ဟိုအိမ်မှာနေပြီးတော့လုပ်တဲ့ခါကျအိမ်အလုပ်တွေမြင်တော့လည်းထပြီးတော့လုပ်ချင်ပြီနေလိုမျိုးဖြစ်နေတာပေါ့နော်အလုပ်ထဲမှာ concentration ကအပြည့်မရှိနေဘူးဖြစ်လာတာအော်ဒီအပြောင်းလဲရောရှိတယ်ဒါပေမဲ့ကိုယ်လည်းစူးစမ်းပြီးတော့အလုပ်ကိုပြန်ပြီးတော့လေပန်းအောင်လုပ်ဖို့ဆိုတော့အလုတ်ကလည်းရက်သွားလို့မရအောင်လေအလုတ်ရက်သွားပြီဆိုတော့လည်းတကယ်နဲ့တည်းအားလုံးကိုကိုယ့်ရဲ့နေမှုစားမှုတွေအကုန်လုံးတို့ဖတ်ရောက်ပုံပါဘူးအဲ့တော့အိမ်ကနေပဲအစဉ်ပြောင်းလုပ်နေရတဲ့အပိုင်းမှာရှိနေပေါ့အလုံးစုံဆိုင်မှာဒါကအလုံးနဲ့ပတ်သက်ပြီးတော့ပြောင်းနေတာဟုတ်ဟုတ်အဲဆောဆောကပြောသွားတဲ့အထဲမှာပေါ့နော်ခုနဆရာမတို့ဒီသုတေသနလုပ်တဲ့အခါမှာဒီကိုစတန်ကောက်တဲ့အခါမှာပေါ့နော်ကိုတီးစင်တဲ့အခြေအရာကိုလူတွေနဲ့ထိတွေ့ပြီးမေးရတယ်ပုံမှန်ဆိုရင်တော့အခုအဲ့လိုမျိုးလုံးလုံးမရပဲနဲ့ခုနပြောသလိုပဲဒီ secondary data တွေပေါ်မှာအားကိုးရတယ်ဆိုတော့ဟိုဒီလေ့လာမှုအဖြေကိုစုစည်းတဲ့အခါမှာဒါတရားရဂိုင်းနှုံးစိတ်ချရတဲ့ဟိုလူတွေနဲ့ကိုယ်တိုင်ထိတွေ့ပြီးတော့မေးတဲ့မေးခွန်းတွေနဲ့ရှင်းလို့ရှင်းအဖြေနဲ့ရှင်းလို့ရှင်းတရားရဂိုင်းနှုံးစိတ်ချရတဲ့အဖြေတွေလို့ရောပြောလို့ရနိုင်ပါမလားရှင် ยาไก่น้องอภิเอกลูกยาไก่น้องเนี่ยเราตัดลงมาเอาบางส่วนเราสแกนรีมาชี้เด็ดโอ้ดีดารีว่ามีอะไรตัวอภิเอกอ่ะตัวเราลงเกลี่ยนี่เดียดีดารีว่าชี้เนี่ยมีอะไรดูการเพียบเดียดเดียจะเราต้องรอดูอยู่ไล่มีออกมาแต่ก็เลสิจีเนี่ยพูดที่อะไรเอาไอ้เราคู่เราล้อเสียมาเราคู่พี่เกลี่ยนี่เดียโตเฉยนี่บอกมาสีกว่าสุดเลยสีกว่าบุพี่เกลี่ยนี่เดียสีกว่าเดียวมาตรงใจเดียร์เราต้องมีเพียบเนี่ยบอกเลสิเฉยนี่คู่ตรงใจเราโอ้ไม่รู้เ
ဒီအလုပ်လုပ်ရတဲ့အပိုင်းပေါ့နော်ဘယ်လောက်ထိဟိုနှောင့်နှေးမှုရှိတယ်လို့ရောနှောင့်နှေးသွားတယ်လို့ရောပြောလို့ရလဲရှင်
ကျမတို့ရှင်မကလုပ်ငန်း၄မျိုးရှိတာပေါ့နော်ဌာန၄ခုရှိတယ်ဌာန၄ခုဆိုတော့ကျမတို့ဌာနကများသောဖြင့်လုပ်ငန်းသူတည်တနာပြည်တဲ့အကြောင်းကိုတွားပြီးတော့တွေ့ရတဲ့လူတွေကများသောဖြင့်ကုမ္ပဏီမှာရှိတဲ့ကုမ္ပဏီအကြီးအကဲကြီးလုပ်ငန်းဟိုအစိုးရဝန်ထမ်းဆိုတဲ့အစိုးရအရာရှိတွေနဲ့တွေ့ရတဲ့ဟာတွေရှိတာပေါ့လူကိုယ်တိုင်တွေ့ပြီးတော့မေးရတယ်ဒါမျိုးတွေအခုလုပ်လို့မရတော့ဘူးမြန်မာတို့ကြောင့်လို့ project တွေဆိုလည်းဒီလိုမျိုးလူတွေနဲ့တွေ့ရတဲ့အပိုင်းတွေကျမတို့ဖိုးလုပ်ထားရတာပေါ့နော်။ဟိုဆက်ပြီးတော့အဲ့ဒါတွေကိုနောက်အချိန်နဲ့ပြန်ကောင်းလာမှဆက်လုပ်မယ်ဆိုတဲ့ဟာမျိုးဒါမှမဟုတ်လေခုနပြောလို့ရ second degree ကိုပဲရှာပြီးတော့ပဲရတော့အချက်လက်နဲ့ပြန်လုပ်ရတဲ့ဟာမျိုးကျတော့ project ဟိုကလည်းဇာဘာဘာဖြစ်တဲ့ဒီလိုမျိုးဟိုလူတွေကိုမေးပြီးတော့မှလူစင်တဲ့ data မျိုးတွေနဲ့ပတ်သက်တဲ့ project မျိုးကျတော့အခုတော့တော့ဆင်မှာမဖြစ်နိုင်ဘူးပေါ့မရဘူးဖြစ်နေ။ဆရာနဲ့အဲ့ဒီ second degree နဲ့ SP ရဲ့ project လောက်ကိုပဲကျမတို့လုပ်နေရတယ်နောက်ပြီးတော့တခါလူတွေနဲ့မေးတော့လုံးလုံးမရတာတော့မဟုတ်ဘူးတယ်လီဖုန်းနဲ့တော့မေးကြတယ်ဖုန်းနဲ့လည်းမေးပြီးတော့ဖုန်းနဲ့မေးလို့အဆင်ပြေတဲ့ဟာမျိုးအထိတော့ဩမေးလို့ရတဲ့လူမျိုးတွေဆိုတော့ဖုန်းနဲ့မေးတာပေါ့နော်တချို့ကြတော့လည်းဖုန်းနဲ့ကြိုင်ရင်ဟိုမဖြေခြင်းတဲ့လူမျိုးတွေရှိတယ်လေလူတွေကများသောအား face to face တွေ့တော့မှဟိုယုံကြည်မှုလည်းပိုရှိတယ်ပြောရတာလည်းဟိုပို့ပြီးတော့အာပါဒီယာသူတို့လိုချင်တဲ့ပြောချင်တဲ့အချက်လက်ကိုပို့လိုချင်တဲ့အချက်လက်ကိုသူတို့ပြောချင်တဲ့အချက်လက်ကိုလည်းပြောကြတာများသောအားလူတွေမှာပို့ပြီးတော့အဆင်ပြေအောင်ဆိုတော့အဲ့ဟာလည်းပတ်သက်တော့အဲ့ဒါမျိုးတော့နှောက်နေပါအဲ့
တော့ဒါကတော့ခုနပြောတဲ့အလုပ်ပိုင်းဆိုင်ရာပေါ့နော်တော့ကိုယ့်ရဲ့ဒီတခြားဒီကိုယ့်ရဲ့ကိုယ်ရေးကိုယ်တာပိုင်းမှာရောဒီလိုမျိုးကိုဗစ်ဖြစ်လာတဲ့ new normal ကြောင့်ပေါ့နော်တခြားပြောင်းလဲသွားတာကြီးကြီးမားမားဓာတ်ရီရှိတယ်လို့ရောပြောလို့ရလို့ရှင
်အကြီးကြီးမားမားအကြီးမားဆုံးကတော့ key ဖတ်လို့မရတာပေါ့အဲ့တော့အရင်တုန်းကအလုပ်ကအရန်စင်မလာတဲ့အခါမျိုးကြာရင်နှစ်လခွဲတစ်ခါတောင်မို့လဲတစ်နှစ်ပုံလေးခါလောက်ပေါ့နော်ခရီးထွက်ဟုတ်ဉာဏ်ကြိုးစားတော့ခေးထွက်လိုက်တဲ့ခါကျရင်နှစ်ရက်လောက်ပဲဖြစ်ဖြစ်လူကလက်အရန်စိတ်ကလန်းဆန်းသွားပြီးတော့တစ်ခါပြန်ပြီးစိတ်အစ်စ်လူအစ်စ်နဲ့ပြန်ပြီးအလုပ်ကိုပြန်ဆောက်နိုင်အောင်အခုကျတော့အဲ့ဒီလိုမျိုးလုံးဝမရှိတော့ဖြစ်သွားတော့အဲ့ဒါတော့အဓိကအကြောင်းလေးပဲနောက်တော့အိမ်မှာအဖေနဲ့အမေနဲ့လူကြီးပိုင်းနဲ့ရှိတော့ဒီယောဂကြောင့်မဟုတ်လို့ကို့အဖေနဲ့မျိုးကကူးမှဆိုးနေတာပေါ့နော်နှစ်ယောက်စလုံးကအသက်ကြီးနေပြီအကူးကိုလွယ်တဲ့အချိန်မှာပါအမေဆိုနှလုံးယောဂရှိတယ်ဆိုတော့ကိုကကျတော့မဖြစ်မနေအလုပ်သွားနေရတဲ့ခါမျိုးကြီးရှိတယ်ကိုကသူဈေးပိုင်းသွားတော့လေကိုပဲဆိုတော့ကိုကနေတော့တစင်အမေကိုကူးသွားမှအရင်ဆိုတာပေါ့နော်အဲအဲ့လိုမျိုးကြီးကတော့အခုဒီကိုဗစ်ကာလမှာဖြစ်လာတဲ့ကြောင်းလေးပေါ့
လုပ်ငန်းသုတေသနကုမ္ပဏီတခုရဲ့လက်ထောက်ညွှန်ကြားရေးမှူးဒေါ်ငိမ့်ငိမ့်မျိုးဖြစ်ပါတယ်ကိုဗစ်ကရောဂါကြောင့်ဖြစ်လာတဲ့ new normal အခြေအနေမှာအခုလိုပဲကိုယ့်ရဲ့အလုပ်တွေထိခိုက်နေတယ်လို့ပြောနေကြသူတွေကဏ္ဍဆောင်မှာပို့ပြီးတော့တွေ့လာနေရပါတယ်ရှင်ကျွန်မစဉ်းမြန်ပါမှာ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေဆွေးပေါ်ပါကြပါစေ။ကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေ၊ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောက်တဲ့မှာမှပြောပြပေးသွားပါမယ်။စမအေးသနာကျော်ပါ။ခရီးဘောကလေးက YouTube ပေါ်ကဖြော်ပြမှုတွေနဲ့နာမည်အရင်ကြီးပြီးတော့ကမ္ဘာမှာနာမည်အကြီးဆုံးဆိုတော့တယောက်ဖြစ်လာတဲ့ Justin Bieber ဟာပြည်သူ့ရဲ့တောက်ကြနေကတော့နာမည်ကြီး DJ Benny Blanco နဲ့တွဲဆိုထားတဲ့တချင်တစ်ပုတ်ထုတ်လိုက်ပါတယ်။အဲ့ဒီမတိုင်ခင်ကတော့အခုထွက်တဲ့ Lonely ဆိုတဲ့တချင်ရဲ့အမည်ကိုသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပေါ်မှာတင်ခဲ့တာပါ။အဲ့ဒီတချင်ဗီဒီယိုမှာတော့ကနေဒါကရုပ်ရှင်မင်းသား Jacob Tremblay က Justin Bieber ငငယ်တုန်းကလေးနဲ့အတူတူဆော့ကစားနေတာတွေ့ရပါမယ်။နောက်တော့ Justin Bieber ကိုယ်တိုင်ကလူသူကိမဲ့တဲ့ပြဆက်ရုံရဲ့စင်မြင့်မမရောက်နေပြီးတော့ပြိဋ္ဌာန်နေရာမှာတော့သူတယောက်တည်းထိုင်နေတဲ့ပုံပြထားပါတယ်။သဘောကတော့ငငယ်လေးနဲ့အောင်မြင်မှုတွေအရင်ကအဲ့ဒီအောင်မြင်မှုတွေနဲ့အတူအထူးဆန်ဆန်မှုတွေကိုပါသူရရှိတယ်ဆိုတာပြချင်တာပါ။ဒါနဲ့ဖုန်းခေါ်ပြီးတော့စကားပြောရမယ့်သူမရှိ။ဒါဟာကျွန်တော်ပါလေ။ကျွန်တော်မှာအလုံးတော့ရှိပါတယ်ကျွန်တော်ရင်ဖွင့်ရမယ့်သူမရှိပါဘူး။တိတ်ဖို့အထူးကျန်ဆန်ရပါတယ်ဆိုတဲ့စာသားနဲ့တခြင်းဖြစ်ပါတယ်။
Justin Bieber ကငငယ်ရွယ်နဲ့အရင်အောင်မြင်ခဲ့တဲ့တစ်ချိန်တည်းမှာပဲမူရစီဝါပြဿနာနောက်ပြီးစိတ်ကြောက်ဝေနာဒါတွေပါတစ်ပြိုင်တည်းထဲရရှိခဲ့တာပါဒါပေမဲ့ဒီလိုခက်ခဲမှုတွေကြုံရတဲ့အခါမှာဒါကိုဘလို့ကြော်လွားနိုင်အောင်လို့သူတို့ခံစားရတာတွေကိုဖော်ပြဖို့အတွက်အခုသူ့ရဲ့တစ်ချိန်ကအားပေးရရောက်နေတယ်လို့ဒေးဒန်တွင်းကထုတ်တဲ့ကြေညာချက်မှာပြောထားပါတယ်Justin Bieber ကအသက်73နှစ်အရွယ်နဲ့ကမ္ဘာကျော်အောင်မြင်မှုတွေရခဲ့တာဖြစ်ပေမဲ့လည်းမူရစေပြဿနာနဲ့သူ့ရဲ့ဆိုးရွားတဲ့အပြုမူတွေကြောင့်တည်နေတဲ့ပါမကြာခဏဖန်ခံဒီလိုပြဿနာမျိုးစုံကြုံခဲ့ရတာပါ2018ခုနှစ်မှာတော့အားလုံးစီစဉ်ပြီးသားသူ့ရဲ့ကမ္ဘာနဲ့ဆင်မြင့်ဖြော်ပြပွဲကိုရုတ်တရက်ဖြစ်လိုက်ပြီးတော့သူနားကျင်တယ်လို့ပြောခဲ့ပါတယ်အဲဒီနောက်မှာသူအကြာကြီးပြေးကျက်ရှင်းတော့ကနေပျောက်သွားခဲ့တာပါသူကပြီးခဲ့တဲ့နှစ်မှာတော့နာမည်ကြီးစူပါမော်ဒယ်ဟေးလီဘောဒဝင်နဲ့လက်ထပ်ခဲ့ပြီးတော့သူတို့နှစ်ယောက်ကြုံရတဲ့ပြဿနာတွေဒါပေမဲ့သူတို့နှစ်ယောက်ရဲ့မိသားစုဘဝဒါတွေကို Facebook Watch လူမှုကွန်ရက်အစာမျက်နှာမှာပြခဲ့ပါတယ်။မေလ၄ရက်နေ့ကစပြီးပြရတဲ့သူတို့နှစ်ယောက်ရဲ့ The Beatles on Watch series မှာအပိုင်း၁၂ပိုင်းပါဝင်ပြီးတော့သူတို့ရဲ့ကနေဒါနိုင်ငံ Toronto မြို့ကအိမ်မှာ COVID ကပ်ဘေးကာလအဖြစ်မဖြစ်ဘဲနဲ့နားနေချိန်ဘာတွေလုပ်ကြတယ်လဲဘာတွေပြောပြတယ်လဲဒါတွေကိုတွေ့ရပါမယ်။Party like Kardashians. Took my besties to LA where the girls like to flex. We put our hoodies on in Philly where we started acting silly. Then we headed out to China. Taylor said that's where we find it. ဒီပတ်တော်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်နေ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။view မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဒီတင်ပါရှာလူဒီပေးရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a slip of the tongue
ဖြစ်ပါတယ်ဆာလုံးပေါင်းက a ကတစ်ခုတစ်ချိန် s ဆက်လိုက်ပြီး slip ကတမန်အဖြစ်ချော်ထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွေ့အကြုံမှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် o f of ကရင် the tongue တန်ကရှာဆိုတော့စကားပိုက်ခုံရဲ့ဓာတ်ရဲ့အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်းစကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name. It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျားအမရဲ့နာမည်ကိုမှားပြီးခင်ဗျားကိုခေါ်မိတာတောင်းပါပါလေဗျာအဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပေးရပါတယ်ဂျော့စကူပီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ I'm sorry to call you by your sister's name it was a slip of the tongue
ခုစလေကျင်ပြပြီးမှာကတော့
cat got your tongue
ဖြစ်ပါတယ်ဆာလုံးပေါင်းက cat cat ကကြောင် got got ကရသွားတာ your your ကတင်းရဲ့T-O-N-G-U-E, Danga Sha, Suro, Zekabai Hunye, Lunga, Tibe Garo, Changa, Tinye Shagu, Gu Yudwadala, Yadwadala Po. Migun Ponsna Pide, D idiom Gu, Wecha Sada Apine, Piome Sweno, Shiga, H-A-S, Has Tabido, Has the Cat Got Your Tongue Lule, Bilu Yabari. D don't Finde Lara Garo, No Chong Yasu, Miu Miu Shibari, Tukugaro, Shilevindita Ma Shirunga.လိန်ပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်အကြောင်းကိုကျွေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ပါဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်။ဘာမှအသံမထွက်တဲ့သဘောမျိုးလို့လည်းဆိုနိုင်ပါတယ်။ idiom ဆိုတဲ့သဝိုက်ဒီဘေကတော့ပါဇက်ကဘာလို့ဘာမှမပြောဘဲနေတာလဲဘာလို့နှုတ်ပိတ်နေတာလဲငြိမ့်နေတာလဲနှုတ်ဆိတ်နေတာလဲအသံလုံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါတယ်။ဒီအသုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးရရှိတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
က ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပြတ်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတစ်ခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ်ဂျော့ဂျ်ခုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ဒီတိမ်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
a slip of the tongue cat got your tongue
တို့ဖြစ်ကြပါတယ်နောက်တွင်ဘာခုလိုချင်းမျိုးမှလည်းနောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
။အောက်တိုဘာလ၁ရက်နေ့မှာကြာရောက်တဲ့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့နှစ်ပတ်လည်နေ့ဟာဟောင်ကောင်မှာတော့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးအောင်တရုတ်ပြည်မှကြီးရဲ့ကြိုးပမ်းမှုတွေကိုကန့်ကွက်ဆန္ဒထုတ်ဖော်တဲ့နေ့အဖြစ်ပြောင်းလဲခဲ့ပါတယ်။ဒီနှစ်မှာတော့ဒီမိုကရေစီအရေးလူအခွင့်အရေးတပ်ဦးလူမှုချီတက်ဆန္ဒပြပွဲအဆိုပြုချက်ကိုဟောင်ကောင်အစိုးရလက်မခံဘဲတားမြစ်ပိတ်သိမ်ပြီးရဲတပ်ဖွဲ့အင်အား 6,000 ခန့်ကိုလမ်းမာတွေပေါ်မှာကင်းလှည့်စေခဲ့ပါတယ်။ဒီလိုတင်းကျပ်တဲ့ကြားဟာဘာပဲဖြစ်ဖြစ်ဆိုပြီးယာနဲ့ချီတဲ့လူမှုဆန္ဒပြခဲ့ကြလို့ရဲတွေကဆန္ဒပြသူ86ယောက်ထက်မနည်းကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမော်ဂန်အိုဒဂတ်ကဟောင်ကောင်အနေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ကြသူတွေကိုဥပဒေမဲ့ဖမ်းဆီးတာဟာစိတ်ပျက်စရာကောင်းတယ်လို့အလေးအနက်ပြောဆိုလိုက်ပါတယ်။တချို့ဟောင်ကောင်မြို့ကန်တွေကတော့ Apple နိုင်စင်သတင်းစာကိုရဲတွေရှေ့မှာဖတ်ပြပြီးသူတို့ခံစားချက်တွေမကျေနပ်ချက်တွေကိုပုံမှန်လင်းလင်းထုတ်ဖော်ခဲ့ကြတယ်လို့သတင်းမီဒီယာတွေကဆိုပါတယ်။အဲ့ဒီ Apple နိုင်စင်သတင်းစာတီထောင်သူဂျင်မီလိုက်ကိုတင်းကျပ်တဲ့အမျိုးသားလုံခြုံရေးအဥပဒေအရဩဂုတ်လတုန်းကဖမ်းဆီးခဲ့ပါတယ်။ဒီအမျိုးသားလုံခြုံရေးအဥပဒေကိုဇွန်လတုန်းကအတည်ပြုပြဌာန်းခဲ့ပြီးတရုတ်နိုင်ငံအပေါ်နိုင်ငံတော်ပုံကန့်မှုခွဲထွက်ရေးဝါဒအကြမ်းဖက်ဝါဒသို့မဟုတ်နိုင်ငံသားတပ်ဖွဲ့တွေနဲ့ပူးပေါင်းမှုစတဲ့အမှုတွေကိုကျူးလွန်ရင်ထောင်ဒဏ်တသက်တစ်ကျုံးအထိကြခံနိုင်ရပွဲရှိပါတယ်။ဩဂုတ်လအတွင်းဟာဒီမိုကရက်တစ်ထိုင်ဝမ်ကျွန်းကိုထွက်ပြေးဖို့ကြိုးစားနေတော့တရုတ်အာဏာပိုင်တွေရဲ့အဖမ်းခံခဲ့ရတဲ့ဟောင်ကောင်ဒေသခံ12ယောက်ကိုလွှတ်ပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။သူတို့ရဲ့ဒီမိုကရေစီရေးလှုပ်ရှားမှုတွေကြောင့်တချို့ဆိုရင်ပြင်းထန်တဲ့ဆွဲချက်တွေနဲ့အမှုရင်ဆိုင်နေရပါတယ်။သူတို့ဖမ်းပြီးတလကျော်အကြာစောင့်ဆိုင်ပြီးမှဆွဲချက်တင်တာဖြစ်တယ်လို့ဟောင်ကောင်ကိုပြန်ပို့ဖို့ကိုလည်းတရုတ်အာဏာပိုင်တွေကငြင်းဆန်နေပါတယ်။သူတို့လူသိရှင်ကြားအဆက်အသွယ်လုပ်ခွင့်မရသလိုရှင်းနေတွေကိုကိုယ်တိုင်ရွေးချယ်ခွင့်မပေးဘူးလို့ဟောင်ကောင်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။တရားဥပဒေစိုးမိုးရေးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ဆက်လက်အသုံးချနေတဲ့ဒေသခံအာဏာပိုင်တွေကိုကျမတို့ရှုတ်ချပါတယ်။ဒါဟာတရားဥပဒေစိုးမိုးရေးပိုက်ထွေးဖို့နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့စုဝေးခွင့်အပါအဝင်လူအခွင့်အရေးလေးစားလိုက်နာတာတွေကိုဆန့်ကျင်ရာရောက်နေပါတယ်။ဒီလိုအဖမ်းအစည်းတွေဟာ One country, two system နိုင်ငံတစ်ခုမူဝါဒစနစ်နှစ်ခုနဲ့အတူရှင်တွဲနေထိုင်မယ်ဆိုတော့တရုတ်ပြည်သူသမ္မတနိုင်ငံရဲ့ဂတိကိုလုံးဝပယ်ဖျက်တဲ့သဘောတက်ရောက်နေတယ်လို့ Miss Odaga ဆထောက်ပြပါတယ်။တည်ငြိမ်ပြီးတာယာဝပြောတဲ့ဟောင်ကောင်အဖြစ်ရပ်တည်ရေးဟာစုဝေးခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့တခြားအခြေခံအခွင့်အရေးတွေကိုအတိအမှတ်ပြုတဲ့အပေါ်မှာမူတည်နေပါတယ်။လူမှုငြိမ်းချမ်းစွာဆန္ဒထုတ်ဖော်တာကိုဖိနှိပ်ခြင်းအပြင်ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ခွင့်နဲ့ပြည်သူတွေရဲ့လွတ်လပ်ရေးဖြစ်တဲ့နှလုံးသားကိုဆွဲထုတ်ပြမဲ့တရုတ်ကွန်မြူနစ်ပါတီအပြင်ဟောင်ကောင်အစိုးရအပါကြံရပါတွေဖြစ်တယ်ဆိုတာကိုနောက်တစ်ကြိမ်ထပ်ပြီးပြသလိုက်တာပါပဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအပြစ်တင်ဝေဖန်လိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့အတွက်ဆန္ဒရပဲလူတော့တဲ့အချိန်မှာကျူတင်နေပြီးခဲ့သူပေါင်းကတန်းနဲ့ချီရှိနေပါပြီ။တနင်္ဂနွေတိုင်းတန်နဲ့ကောက်ယူတဲ့ရွေးကောက်ပွဲစစ်တမ်းမှာတော့ Democratic Party ကနေဝင်ရောက်ရှင်ပြိုင်မဲ့ Joe Biden က Republican Party ကသမ္မတ Donald Trump နဲ့လူကြိုက်ပုံများနေတာတွေ့ရပါတယ်။ COVID-19 ကာဝယ်ဆေးကိုကဘာတလွှားဆင်းရဲချမ်းသာမယွင်းဖြန့်ဝေပေးနိုင်ရေးအတွက်ရည်ရွယ်တဲ့ COVAX အဖွဲ့အစည်းမှာပါဝင်လာတဲ့နိုင်ငံပေါင်းဟာ184နိုင်ငံရှိလာပြီလို့ WHO အဖွဲ့အစည်းကတက်ဒရော့စ်ဂေဘရီယယ်လ်ဆက်ကတင်လာနေမှာပြောပါတယ်။ မြန်မာနိုင်ငံမှာ COVID-19 ကူးစက်မှုဒုတိယလိုင်းတားရှိနေတဲ့အတွက်ပြည်သူတွေရဲ့စီးပွားရေးပေါ်ထိခိုက်မှုရှိနေတာသိနေနိုင်ကြောင်းနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်လောင်း၃ဦးကိုဖမ်းဆီးခေါ်ဆောင်ထိန်းသိမ်းထားတယ်လို့ရခိုင်နဲ့နှက်ကင်အဖွဲ့အေကအတည်ပြုကြေညာလိုက်ပါတယ်။အင်္ဂါနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ဒီမှာဆင်းရဲပါပါ။
This program has come to you from the Voice of America, Washington.